Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ်ဇူလိုင်လ25ရက်တနင်္လာနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံခင်ပါခင်ဗျာကျွန်တော်စံမိုးဝီပါဒီမနေ့ဖက်နိုင်ငံတကာသတင်းတွေကိုမတ်ခွာညွန်းတဲ့လူကြီးညာပေးမှာဖြစ်ပါတယ်ထူးခြားတဲ့သတင်းတွေကတော့ဂျာမနီနိုင်ငံမြူနစ်မှာလူ6ယောက်ကိုပြစ်တက်ခဲ့တဲ့ဆေးကျော်တက်ဟာစစ်ရောဂါခံစားနေရသူဖြစ်ပြီးတော့တိုက်ခိုက်မှုလုပ်ဖို့အတွက်တနှစ်ကျော်လေးကစီစဉ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်တားမြစ်မူရစေးဝါမတုံးဆွဲတဲ့ရုရှားအားကစားသမားတွေကိုအိုလံပစ်ပြိုင်ပွဲမှာဝင်ခွင့်ပြုဖို့အတွက်အိုလံပစ်ကောင်စီကနေပြီးတော့ဆုံးဖြတ်လိုက်ပါတယ်တရုတ်နိုင်ငံကမြန်မာနိုင်ငံအတွက်အကောင်းဆုံးနဲ့ယုံကြည်စိတ်ချအောင်မိတ်ဖက်နိုင်ငံဖြစ်နေထိုင်မှုအတွက်ဆန္ဒရှိတဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်ဒီလိုသတင်းနဲ့ထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီရှင်အော်စတီးရီးယားနိုင်ငံဗီယက်နာမှာကိုရက်တာကျင်းပတဲ့ကဘာကြီးပူနွေးလာတာကိုရှော့ချရေးနိုင်ငံတကာညီလာခံမှာမြန်မာနိုင်ငံဘက်ကဘာတွေဆွေးနွေးခဲ့ပါသလဲ
အဓိကကျွန်တော်တို့အခုလက်ရှိအဓိကသုံးနေတဲ့ဓာတ်ငွေဖြစ်နေကလိုင်မိတ်ရှင်းပိုတန်ရှယ်ဆို Global Warming ကိုဖြစ်တဲ့ Gas ဖြစ်တယ်အဲ့ကကြတော့ဒီအစားဆို HFC
ကိုဒါကတော့ညီနာခံကိုကိုရိုင်းတက်ရောက်ခဲ့တဲ့မြန်မာအစ်မြင့်ကိုစလေတအုပ်က VOE ကိုပြောသွားတာပါသတင်းစီစဉ်အပြည့်မှာအပြည့်စုံကိုတင်ဆက်ပေးဖို့ရှိပါတယ်အဲ့ဒီနောက်မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာတော့27ရာစုပင်လုံညီနာခံအပေါ်ဇိုမီမျိုးနွယ်စုတွေကဘာရီမျောလင့်ထားတယ်ဆိုတဲ့တွေ့ဆုံမေးမြန်းခန်းကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝင်းနဲ့မက်ခွာညိုတို့ကပြောပြပါအောင်ရှင်
ဂျာမနီနိုင်ငံမြူနစ်မှာပြီးခဲ့တဲ့တောက်ကြာနေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းလူ6ယောက်ကိုပစ်တက်ခဲ့တဲ့ဆေးကျော်တဲ့တနတ်တမဟာဆေးရောဂါအတွက်ဆေးကုသမှုခံယူနေရပြီးတော့အခုလိုလူအုပ်သေးကိုပစ်ခတ်ဖို့အတွက်တနှစ်ကျော်တွေကစီစဉ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ဂျာမန်စုံစမ်းစစ်ဆေးသူတွေကပြောပါတယ်အသက်18နှစ်အရွယ်ဒေးဗစ်အလီစနိုဟိုလီဟာ2015ခုနှစ်ကနှစ်လကြာအတွင်းလူနာဖြစ်ဆေးဝါးကုသမှုခံယူခဲ့ပြီးတဲ့နောက်ပြင်ပလူနာဖြစ်ဆေးကုသမှုခံယူနေရကြောင်းမြူနစ်အစိုးရရှိနေရုံရဲ့ပြောခွင့်ရသူတောမတ်စ်တိန်ခရက်စ်ကော့ကပြောဆိုပါတယ်သူဟာစိတ်ကြဝေဒနာရောဂါခံစားနေရပြီးတော့တခြားသူတွေနဲ့ထိတွေ့ဆက်ဆံမှုကြောက်လန့်နေသူတူဖြစ်တယ်လို့လည်းထည့်သွင်းပြောဆိုသွားပါတယ်တက်ခတ်မှုပြုလုပ်ပြီးတဲ့နောက်သူ့ကိုယ်သူအဆုံးစီရင်သွားတဲ့ဆွန်ဟိုလီဟာမိသူတူတယောက်ကိုမှယူရပြီးတော့ရွေးချယ်တက်ခတ်တာမျိုးမဟုတ်တယ်လို့ပြစ်ခတ်မှုရဲ့နောက်ွယ်မှာလည်းနိုင်ငံရေးပြောကအထောက်အထားတွေမတွေ့ရတဲ့အကြောင်းလည်းပြောခွင့်ရသူကပြောပါတယ်ခင်ဗျာ
အခုလ9ရက်နေ့မှာစတင်မဲ့ရီယိုအိုလံပစ်ပြိုင်ပွဲမှာတားမြစ်ဆွေတွေတုံဆွဲတယ်ဆိုတဲ့စစ်စွဲချက်တွေကြောင့်ရုရှားအကစားသမားအလုံးကိုပိတ်ပင်ခြင်းမလုပ်ဖို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကဆုံးဖြတ်လိုက်ပါတယ် IOC ဥက္ကဋ္ဌသောမတ်စ်ဘက်ချ်ကအကစားသမားတဦးချင်းစီရဲ့ရပိုင်ခွင့်ကိုကာကွယ်ဖို့ပြိုင်ပွဲမှာအနိုင်ရဖို့ရည်ရွယ်ချက်နဲ့တားမြစ်ဆွေမတုံဆွဲတဲ့ရုရှားအကစားသမားတွေကိုရှင်ပြိုင်ခွင့်ပေးမှာဖြစ်ကြောင်းတနင်္ဂနွေနေ့ကပြောခဲ့တာပါဒါပေမဲ့နွေရာသီအကစားပြိုင်ပွဲ28မျိုးစလုံးမှာပါဝင်ရှင်ပြိုင်ကြမဲ့ရုရှားအကစားသမားအလုံးကတော့စစ်မှုကိုအသေးစိတ်ခံယူကြရမှာဖြစ်ပါတယ်။ IOC အဖွဲ့ရဲ့ဆုံးဖြတ်ချက်ကိုရုရှားအကစားဝင်ကြီးကကြိုဆိုလိုက်ပြီးရုရှားအကစားသမားအလုံးကိုပိတ်ပင်တဲ့ဆုံးဖြတ်ချက်မျိုးမချတဲ့အတွက်စိတ်သက်သာရာရကြောင်းနဲ့အဖွဲ့ရဲ့ဆုံးဖြတ်ချက်ကိုကျေးဇူးအထူးတင်ကြောင်းပြောကြားခဲ့ပါတယ်။ဒါ့အပြင်ဒီဆုံးဖြတ်ချက်ဟာကမ္ဘာအကစားလောကကြီးညီညွတ်ဖို့နဲ့အိုလံပစ်မိသားစုဝင်တွေရဲ့ညီညွတ်မှုကိုလှူလာကြောင်းပြသလိုက်တာဖြစ်တယ်လို့လည်းသူယုံကြည်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။
တူရကီနိုင်ငံရဲ့အာဏာရပါတီနဲ့အဓိကအတိုက်ခံပါတီရဲ့ပါတီဝင်တွေဟာဒီမိုကရေစီကိုအားပေးထောက်ခံပြီးတော့ဇူလိုင်လ15ရက်နေ့ကတူးတက်တန်ယိုဖြစ်ပွားခဲ့တဲ့အာဏာသိမ်းရန်ကြံစည်မှုကိုပြစ်တင်ရှုံချတဲ့အနေနဲ့လူထုစုဝေးပွဲကြီးတစ်ခုကိုအထူးတကွပြုလုပ်ခဲ့ကြပါတယ်။အဲ့ဒီလူထုစုဝေးပွဲကြီးကိုတူရကီနိုင်ငံရဲ့အကြီးဆုံးအတိုက်ခံပါတီကြီးဖြစ်တဲ့ Republican People's Party ကနေခေါ်ယူခဲ့တာဖြစ်ပြီးတော့အစ္စတန်ဘူးမြို့ကအထင်ကရတာကဆင်ရင်းပြင်မှာတနင်္ဂနွေနေ့ကလုံခြုံရေးတင်းကြပ်စွာနဲ့ကျင်းပခဲ့တာဖြစ်ပါတယ်။တခြားအတိုက်ခံပါတီတွေနဲ့တူရကီနိုင်ငံကို2002ခုနှစ်ကတည်းကဥဆောင်လာခဲ့တဲ့သမ္မတတာယစ်အာဒူဝန်ရဲ့ AKP ပါတီတို့ကလည်းပူးပေါင်းပြီးတော့ပါဝင်ခဲ့ကြပါတယ်။တူရကီနိုင်ငံရဲ့လေတပ်အကြီးအကဲကစစ်ဦးစီးရုပ်အကာထံကိုလုံးဝတစ္ဆာခံတဲ့ကြောင်းကြေညာချက်ထုတ်ပြန်လိုက်ပြီးတဲ့နောက်ညီညွတ်ကြောင်းပြသတဲ့အနေနဲ့လူထုအတွင်းမှာနောက်ထပ်ဆန္ဒထုတ်ဖော်မှုတွေပေါ်ပေါက်လာတာဖြစ်ပါတယ်။အာဏာသိမ်းမှုကြံစည်မှုဖြစ်ပွားခြင်းကလေတပ်ဖွဲ့ဝင်တချို့လည်းပါဝင်ခဲ့ပြီးအကာကိုတဇာကံအဖြစ်ဖန်စီခံခဲ့ရပါတယ်
အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကို2016ခုနှစ်အတွက်ဒီမိုကရက်ပါတီသမ္မတအလောင်းအဖြစ်တည်ပြုရွေးချယ်ဖို့တရက်အလိုမှာပဲဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟာတနင်္ဂနွေနေ့ကယာရုကအနာယူသွားပြီဖြစ်ပါတယ်။ဒီမိုကရက်ပါတီအတွင်းသမ္မတအလောင်းပနာမရွေးချယ်မှုအတွင်းကလင်တန်အတွက်မမျှော်လင့်ပဲခက်ခဲတဲ့ပြိုင်ဘက်တူဖြစ်လာခဲ့တဲ့ဗာမွန်ပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါစ်ရွေးကောက်ပွဲမှာစတင်ဝင်ရောက်ရှင်ပြိုင်မှုနဲ့ပတ်သက်လို့ပါတီခေါင်းဆောင်တချို့ကလှောင်ပြောင်ဝေဖန်ထားတဲ့အီးမေးလ်တွေအပြင်ကိုပေါက်ကြားခဲ့ပြီးတဲ့နောက်မှာ DNC လို့ခေါ်တဲ့ဒီမိုကရက်ပါတီရဲ့အကြီးအကဲ W Westman Schultz ကနှုတ်ထွက်သွားတာဖြစ်ပါတယ်။ Westman Schultz အနေနဲ့ခုသတင်းပတ်အတွင်း Philadelphia မြို့မှာကျင်းပမဲ့ Democrat Party ညီလာခံပြီးယာရုကတရားဝင်အနားယူမှာဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်ခွဲကျော်ကာလအတွင်း email ပေါင်း 2,000 ကျော်ကို WikiLeaks ကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာ Westman Schultz အနေနဲ့ယာရုကနေနှုတ်ထွက်ပေးဖို့ Sanders ကတောင်းဆိုနေခဲ့တာဖြစ်ပါတယ
်။ UAE ဘဝိကန်တရဲ့မနက်ဖက်မြမဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကတင်းလာနေမနေ့ဖက်နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်တဲ့နေရာမှာအကောင်းဆုံးနဲ့ယုံကြည်စိတ်ချဆုံးမိတ်ဖက်နိုင်ငံအဖြစ်လိုတဲ့ဆန္ဒရှိတဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကလာအိုနိုင်ငံဗီယန်တင်းမြို့တော်မှာတင်းငွေနေနေကပြောကြားလိုက်ပါတယ်။လာအိုနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးရဲ့ပြင်ပမှာမြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့အလို့သဘောတွေ့ဆုံဆွေးနွေးမှုပြုလုပ်စဉ်ဝန်ကြီးကတရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့ဆွေမျိုးပေါက်ဖော်ညီကိုတပွဲမိဖက်ဆက်ဆံရေးကိုဆက်လက်ခိုင်မအောင်ကြိုးပမ်းလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။နှစ်နိုင်ငံကြားမှာအပြန်လှန်အစီအမံဆက်ဆံရေးတွေလက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုတွေပုံမှန်အားကောင်းလာအောင်ခေတ္တကာလမှာနှစ်ဦးနှစ်ဖက်ဆက်ဆံရေးကိုအားသစ်လောင်းဖို့အတွက်ယဉ်ကျေးမှုနဲ့တရုတ်နဲ့မြန်မာပြည်သူအချင်းချင်းကြားအပြန်လှန်ထိတွေ့မှုတွေကိုပုံမှန်တိုးမြှင့်ပေးဖို့အတွက်တရုတ်ဘက်ကအစဉ်နဲ့ရှိကြောင်းလည်းပြောဆိုလိုက်ပါတယ်။မြန်မာအစိုးရရဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုမြန်မာနိုင်ငံအပေါ်စိတ်ကောင်းစေတနာကောင်းထားရှိတဲ့အကြီးမားဆုံးအင်းကြီးချင်းနိုင်ငံတစ်ခုအဖြစ်ခေါ်ဝေါ်သုံးလုံးလိုက်ပြီးတော့နှစ်နိုင်ငံပြည်သူတွေဟာအင်းကြီးချင်းကောင်းမိတ်ဆွေတွေဖြစ်ကြတယ်လို့ပြောပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံအတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအမျိုးသားပြန်လည်ရင်ကြားစေရေးလှုပ်ဆောင်မှုတွေကိုအားပေးကူညီတဲ့ကဲတာကိုလည်းတန်ဖိုးထားအသိမှတ်ပြုကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့စွန့်တိုင်းပြည်တွင်းစမ်းဆောင်ရေးတည်ဆောက်ရေးရေရှည်ဖွံ့ဖြိုးတိုးတက်ဖို့အမေရိကန်အစိုးရကဒေါ်လာ20တန်ကူညီထောက်ပံ့မှုပေးမှာဖြစ်ပါတယ်။အစိုးရရဲ့ရည်မှန်းချက်ဖြစ်တဲ့9နှစ်သက်တမ်းအတွင်းပြည်ပထုတ်ကုန်3ဆတိုးမြင့်ရေးအစိုးရရဲ့စွန့်ဆောင်ရေးခိုင်မာအကောင်လာစေရေးနဲ့တရားရေးစနစ်မှာတာဝန်ခံမှုနဲ့ပွင့်လင်းမြင်သာမှုရှိရေးနောက်လာမယ့်10စုနှစ်တွေအတွင်းအလုပ်ကိုင်တွေအများအပြားပေါ်ထွန်းလာစေမယ့်စိုက်ပျိုးရေးကဏ္ဍကိုခင့်မီတိုးတက်ရေးတို့အတွက်အကူအညီပေးသွားမှာဖြစ်တဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဘန်ရော့ကပြောပါတယ်အခုတစ်ခေါက်ခီးစဉ်ဟာ Mr. Rose ရဲ့၅ချိန်မြောက်မြန်မာပြည်ခီးစဉ်လည်းဖြစ်ပါတယ်ယင်းနှမြုံနှံကြမဲ့ကုမ္ပဏီကြီးတွေအတွက်လုပ်ငန်းလဲပတ်မှုပိုးပြီးတော့လွယ်ကူချုံးမွေအောင်လိုအပ်တဲ့စီမင်းဥပဒေတွေချမှတ်အကောင့်ထဲပို့ဖို့ပြုပြင်ပြောင်းရဲလဲရေးတွေပို့ပြီးတော့လိုအပ်နေကြောင်းပြောပါတယ်ဒါ့အပြင် American စီးပွားရေးကုမ္ပဏီကြီးတွေပေါ်ကန့်သက်ထားတဲ့မြန်မာနိုင်ငံပေါ်ပိတ်ဆို့ဒဏ်ခတ်မှုကိုအပြည့်အဝပယ်ဖျက်နိုင်ခြင်းနဲ့ပတ်သက်လို့တခါ GSP လို့ခေါ်တဲ့ကုန်သွယ်မှုဆိုင်ရာအထူးခွင့်ရေးနဲ့ပတ်သက်လို့ကိုလည်းစဉ်းစားပေးနေကြောင်းပြောခဲ့ပါတယ်
ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံတွင်တနင်္ဂနွေနေ့ညပိုင်းကမြေယူဘုံလေ့ကျင့်စမ်းသပ်မှုပြုလုပ်ခဲ့တဲ့အကြောင်းအဲ့ဒီမှာပောက်ကွဲမှုဖြစ်တဲ့ဆိုပြီးတော့ထွက်ပေါ်လာတဲ့သတင်းတွေဟာမဟုတ်မှန်တဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုပါရယ်တနင်္ဂနွေနေ့ညဦးပိုင်းတန်ရုံဝင်းတွင်ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ကြောင်းနဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ကမာယုတ်ရက်စခန့်ရဲ့တာဝန်ကျရဲအရာရှိဖြစ်သူဒူရဲအုပ်စိုးသူကို VOE ကဆက်သွယ်မေးမြန်းရမှာသူကအခုလိုရှင်းပြခဲ့ပါရယ်
ဟိုအဓိကတော့သူတို့စမ်းသပ်မှုတစ်ခုလုပ်တော့ပါဗျာသူတို့ဒီအမေရိကန်တန်ယုံနေထားတယ်လေစမ်းသပ်မှုကပထမဆုံးအချိန်ပေါ့နော်မိရိုဘုံကိုသူတို့စမ်းသပ်မှုလုပ်တာပေါ့သူတို့အမေရိကန်တန်ယုံဝင်းဧရိယာပိုင်မှာပေါ့လေအဲဂန်ကွရနေပြီးတော့မှဒီပတ်ဝန်းကျင်ကိုသူကလေနဲ့တိုက်ခတ်သွားတာပေါ့အဲလေကိုရှူပြီးတဲ့လူတွေရယူတော့လည်းလည်းမြည်ရည်လေးဆက်တာတွေပါညာရီတော့ဒါမျိုးခံစားရတာရှိပါလေခင်ဗျာ
အခုတော့ဆုံးထပ်မံပြီးတော့ရရှိထားတဲ့သတင်းတွေအရရန်ကုန်အမေရိကန်တန်ယုံကလည်းအဲ့ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲကိုဒီကနေ့မနေ့မှကျင်းပဖို့စီစဉ်ထားတဲ့အကြောင်းသိရပါပါတယ်ခင်ဗျာ
။နီပေါ်နိုင်ငံဟာနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာတွေမှာမရေမရာဖြစ်နေတဲ့နောက်ထပ်ကာလအပိုင်းခြားတစ်ခုကိုကြာရောက်နေတာကြောင့်ဝန်ကြီးချုပ် KP Oli ဟာတင်းငွေနေမှာယာရုကနှုတ်ထွက်ခဲ့ပါတယ်။ဝန်ကြီးချုပ် Oli ကသူအရှုံးနဲ့ရင်ဆိုင်ရနိုင်ခြင်းရှိနေတဲ့အယုံကြည်မရှိအဆိုကိုလွှတ်တော်တွင်မဲခွဲမဆုံးဖြတ်ခဲ့မိနစ်အနည်းငယ်အတွင်းမှာပဲအခုလိုနှုတ်ထွက်ခဲ့တာပါ။
From Washington, the voice of America.
အခုဆက်လက်ပြီးတော့မြန်မာသတင်းလွှာတွေကိုတင်ဆက်မှာပါရှင်။ကဘာကြီးပူနွေးမှုကိုဖြစ်စေတဲ့ hydrofluorocarbon short ချာရေးဖွံ့ဖြိုးဆဲမြန်မာနိုင်ငံအတွက်အခက်အခဲရှိနေကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဇူလိုင်လ15ရက်နေ့ကနေ23ရက်နေ့အထိဩစတြေးလျနိုင်ငံဗီယက်နာမှာကျင်းပတဲ့နိုင်ငံတကာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးညီလာခံမှာမြန်မာဘက်ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့တာပါ။စမှုလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအခုမှစတင်ဆောင်ရွက်နေတဲ့မြန်မာနိုင်ငံအတွက်အေအေးပေးဆက်တွေကနေထွက်တဲ့ hydrofluorocarbon ကိုမကြာခင်ကာလအတွင်းရှော့ချဖို့အခက်အခဲတွေရှိနေကြောင်းအဲ့ဒီညီလာခံကိုတက်ရောက်ခဲ့တဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနရဲ့ညွှန်ချုပ်ဦးလမောင်သိန်းက VOA ကိုအခုလိုရှင်းပြပါဗျာ။
ကျွန်တော်တို့ developing countries တွေကျွန်းနိုင်ငံတွေရဲ့အခက်အခဲကဒီ HFC ကအဓိကကျွန်တော်တို့အခုလက်ရှိအဓိကသုံးနေတဲ့ဓာတ်ငွေဖြစ်နေတယ် climate change potential ဆို global warming ကိုဖြစ်တဲ့ gas ဖြစ်တယ်အဲ့ဒီကကြတော့ဒီအစားဆို HFC ကိုကျွန်တော်တို့ဖိစောင်းလုပ်ဖို့အတွက်လောလောဆယ်မှာကျွန်တော်တို့အခက်အခဲရှိတယ
် American ဥဆောင်တဲ့ဖွံ့ဖြိုးပြီးနိုင်ငံတွေဘက်ကကဘာကြီးပူနွေးမှုကိုဖြစ်စေတဲ့ hydrofluorocarbon short ချာရေးကို2016ခုနှစ်မှာစတင်အကောင့်တွေပေါ်ဖို့ဆိုပြခဲ့ပြီးအိန္ဒိယနဲ့ပါကစ္စတန်ဥဆောင်တဲ့ဖွံ့ဖြိုးဆဲနိုင်ငံများဘက်က2020ခုနှစ်နောက်ပိုင်းမှစတင်ဖို့နဲ့ဆော်ဒီအာရေဗျကူဝိတ်စတဲ့အာရဗ်နိုင်ငံတွေဘက်ကတော့2030ခုနှစ်မှစတင်ဖို့ညီလာခံမှအတိအသင့်အဆိုပြုခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ရည်တည်ချက်ကိုဦးလှမောင်သိန်းကအခုလိုပြောပါတယ
်။ကျွန်တော်တို့မြန်မာနိုင်ငံကဒေပိုဇီရှင်မှာနေလေဆိုကျွန်တော်အာဆီယံ7နိုင်ငံရှိတယ်ကျွန်တော်တို့ဆွေးနွေးကြမလေးရှားဥဆောင်ပြီးတော့မှာ informal ပေါ့ကျွန်တော်တို့ဒီနိုင်ငံတွေကတော့2020နောက်ပိုင်းပေါ့နော်2020 2020ကဒီဟာ baseline year နေပြီးတော့ same လုပ်ဖို့အတွက်ကျွန်တော်တို့ကအိန္ဒိယ proposal ကို support လုပ
်ကဘာကြီးရဲ့အိုဆုံးလွှာကိုထိခိုက်ပျက်စီးစေတဲ့ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုရှော့ချရေးနိုင်ငံတကာသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံအနေနဲ့အခုလိုကဘာကြီးပူနွေးမှုကိုဖြစ်စေတဲ့ HFCs ရှော့ချရေးအပြည့်အဝထောက်ခံတယ်ဆိုပေမဲ့အကောင့်ထဲပေါ်ဆောင်ရွက်တဲ့အပိုင်းမှာနိုင်ငံတကာရဲ့အကူအညီတွေလိုအပ်နေတယ်လို့ဦးလှမောင်သိန်းကဆိုပါတယ
်ကျွန်တော်တို့ကဘာတွေလိုလဲဆိုတော့နေပညာအောက်ကိုလိုတယ်နောက်ဒုတိယချက်ကတော့ဘာလဲဆိုတော့ဘာလို့ဆိုတော့ဒီဟာတွေကအခုကကျွန်တော်နိုင်ငံဆို HFC ကိုဖိစောင်းလုပ်နေတယ် HFC ကိုသုံးနေတယ်သုံးနေတဲ့အတွက်ကြောင့်သုံးတဲ့ PC တွေကတရားချေခံတဲ့ equipment တွေဖြစ်နေတယ်ဆိုတော့ HFC ကိုဖိစောင်းလုပ်ပြီးဆိုဒီ PC ကိုဘယ်လိုလုပ်မှာလို့ကျွန်တော်တို့ပြစ်လိုက်ရမှာလားအဲ့ဒီကကြတော့ကျွန်တော် funding assistance လို့လည်းဆိုပြီးတော့ကျွန်တော်တို့ကသင်ပြတယ်နည်းပညာအကူအညီ funding အကူအညီအဓိကဒီ၂ချက်ပေါ့
အခုလိုကဘာကြီးပူနွေးမှုကိုရှော့ချရေးမှာမြန်မာနိုင်ငံကပါဝင်ဆောင်ရွက်တဲ့အခါမှာဆက်မှုလုပ်ငန်းတိုးတက်မှုအပိုင်းကိုရောထိခိုက်မှုတွေရှိနိုင်မလားရှင
့်ဒီတန်းငွေတွေကဒီစီးပွားရေးဖွံ့ဖြိုးမှုနဲ့တော့ဆက်ဆက်နေတစ်ဖက်ကလည်းအောင်းဝညာထိန်းသိမ်းရတဲ့ပတ်သက်လို့တော့ဆက်ဆက်နေအဲ့ဒီကကြတော့ကျွန်တော်တို့ဒီနှစ်ခုကြားတွေမှာကျွန်တော်တို့ညှိရမှာ HFC ကိုကျွန်တော်တို့သုံးတဲ့အတွက်ကြောင့်ကျွန်တော် infrastructure development လုပ်နေတယ်လေကျွန်တော်မြန်မာနိုင်ငံဆိုအခုမှစပြီးတော့ကျွန်တော်ဆက်မှုလုံးဝနဲ့ဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်နေတယ်တစ်ဖက်ကမြို့ပြဆောက်ဦးတွေဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်နေတယ်စသည်အားဖြင့်ပေါ့ဒီဟာအသုံးများလာအဲ့ဒီခါကျတော့တစ်ဖက်ကဒီမှာရှော့ချမယ်ဆိုတဲ့ဒီ Montreal Protocol ရရှော့ချမယ်ဆိုတဲ့ကဏ္ဍရှိလာရှိလာတော့ဒီနှစ်ခုကြားထဲမှာကျွန်တော်တို့က balance ရအောင်အန်ချက်ညီဖြစ်အောင်လုပ်ပါမယ
်ဗီယက်နာမှာကျင်းပတဲ့နိုင်ငံတကာညီလာခံမှာဇူလိုင်လ22ရက်နေ့ကဝင်ကြီးအဆင့်ဆွေးနွေးပွဲကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကလည်းကမ္ဘာ့ရာသီဥတုပူနွေးပြောင်းလဲလာတဲ့ပြဿနာကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပူးပေါင်းဖြေရှင်းဖို့အရေးတကြီးလိုအပ်နေကြောင်းသတိပေးပြောကြားခဲ့ပါတယ်ရှင်။အမေရိကန်ပြည်ထောင်စုပြည်နယ်အသီးသီးမှာနေထိုင်ကြတဲ့မြမအရေးတက်ကြွလှုပ်ရှားသူများနဲ့စုဖွဲ့ထားတဲ့ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားမှုအင်အားစုအဖွဲ့ကတော့မြန်မာနိုင်ငံမှာမကြာခင်ကျင်းပတော့မယ့်27ရာစုပင်လုံညီလာခံကိုထောက်ခံကြောင်းပြသတဲ့လှုပ်ရှားမှုတွေကိုဂျိုးပန်းဆောင်ရွက်နေတဲ့အကြောင်းကိုတော့မက်ခွန်ညူကဆက်လက်ပြောပြမှာပါရှင်
။တမရဦးထင်ကျော်ကဇူလိုင်လအစောပိုင်းမှာဖွဲ့စည်းပေးထားခဲ့တဲ့ငြိမ်းချမ်းရေးကော်မရှင်ဟာတနိုင်ငံလုံးအပြစ်ရစေးရေးသဘောတူညီချက် NCA ကိုအခြေခံပြီးအကောင့်ထဲဖို့ဆောင်ရွက်မဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုလာမယ့်ဩဂုတ်လစတုတ္ထဘက်မှာနောက်ဆုံးထားပြီးတော့ကျင်းပနိုင်ရေးဆောင်ရွက်နေပါတယ်။ အခုလိုပြည်တွင်းမှာငြိမ်းချမ်းရေးကော်မရှင်ကငြိမ်းချမ်းရေးဆွေးနွေးမှုတွေနဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်ကြိုးပမ်းဆောင်ရွက်နေတာနဲ့တစ်ချိန်တည်းမှာပဲပြည်ပရောက်မြန်မာအရေးတက်ကြွလှုပ်ရှားသူတွေအနေနဲ့လည်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစီရေးဆောင်ရွက်နေတဲ့အစိုးရရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုထောက်ခံပံ့ပိုးပေးနိုင်ဖို့ရည်ရွယ်ပြီး27ရာစုပင်လုံးညီလာခံကိုအပြည့်အဝထောက်ခံကြောင်းထောက်ခံသူတွေရဲ့လက်မှတ်တွေကောက်ခံနေတာဖြစ်ပါတယ်လက်မှတ်တွေကိုစုဆောင်းနေတဲ့ပြည်တွင်းငြိမ်းချမ်းရေးအင်အားစုမှကမကထပြုဆောင်ရွက်နေတဲ့ကိုအောင်မြင့်ထွန်းကဒီလှုပ်ရှားမှုနဲ့ပတ်သက်လို့အခုလိုရှင်းပြပါဗျ
။ဒီလက်မှတ်ကောက်ခံတဲ့သဘောထားဟာကျွန်တော်လက်မှတ်တွေရယူဖို့ထက်ကျွန်တော်တို့ပြည်သူတရလုံးကလက်ရှိအစိုးရနဲ့တသားရဲ့ရှိတယ်ဆိုတဲ့အတန်ကိုကျွန်တော်ကထုတ်ပြန်လာခဲ့တယ်။အဲဒီလိုမျိုးဒီအစိုးရနောက်ကနေကျွန်တော်တို့ဒီပြည်သူတရလုံးကသာဝရရက်တည်နေတဲ့ရက်တည်နေတယ်ဆိုတော့ပြသခြင်းတဲ့သဘောပေါ်ကျွန်တော်ကပေါ်ဆောင်လာဖြစ်ပါတ
ယ်။လက်မှတ်ကောက်ခံရမှာအွန်လိုင်းကနေပြီးတော့ပဲကောက်ခံသလား။တခြားဘယ်နည်းလမ်းနဲ့ပေးပို့လို့ရနိုင်တယ်လဲဆိုတာကိုမေးမြန်းတဲ့အခါမှာတော့ကိုအောင်မြင့်ထွန်းကအခုလိုရှင်းပြပါတယ
်။ကျွန်တော်ကလက်မှတ်ပေါင်းကတော့အွန်လိုင်းမှာတချို့ရတယ်။နောက်ကျွန်တော်တို့ဒီတိုင်းပိန်တဆင်းတွေကိုလိုက်ကောက်ဖို့ကျွန်တော်စူးစမ်းနေတယ်။ဆိုတော့တချို့ကအွန်လိုင်းမှာထုတ်ဖို့အခက်အခဲရှိတဲ့သူတွေလည်းရှိတယ်။အဲ့တော့ကျွန်တော်အပြင်ဘက်တွေကနေပြီးတော့ဖောင်နေနဲ့ထုတ်ဖို့လုပ်ထားကြ။အခုကျွန်တော်တို့အားလုံးပေါင်းလက်မှတ်600ကျော်ခွင့်ရတယ်ကျွန်တော်တို့လောလောဆယ်ရတာပါ။အဓိကကျွန်တော်တို့ကဒါတွေစုပြီးတော့စစ်တော်တွေကနေလုပ်နေလို့ဒီတော်စုလုပ်နေလုပ်ငန်းစဉ်တွေမြန်မြန်စက်မြန်လာအောင်ဆိုတာထက်စနစ်တကျနဲ့ပြည်ပြည်ပြည်နဲ့အားလုံးပါဝင်တဲ့နေ့အထိအဲ့လိုမျိုးတွားနိုင်ဖို့အတွက်မှာကျွန်တော်တို့ကလည်းဒီပေါ်မှာဒီလက်မှတ်တွေပြည်ချင်းကျွန်တော်ကောက်ဆောင်မှဖြစ်တယ်
ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားမှုအင်အားစုအဖွဲ့အစည်းကို27ရာစုပင်လုံးညီလာခံကိုထောက်ခံကြောင်းအဆိုပြုလက်မှတ်တွေကို peacecampaignbarma@gmail.com ကနေပြီးတော့လဲဆက်သွယ်ပေးပို့နိုင်ကြောင်းအဲ့ဒီအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီလှုပ်ရှားမှုမှာဩစတြေးလျ၊ဒိန်းမတ်၊နယ်သာလန်၊ကနေဒါနဲ့အမေရိကန်ပြည်ထောင်စုမှနေထိုင်နေကြတဲ့မြန်မာအရေးတက်ကြွလှုပ်ရှားသူတွေကပူးပေါင်းဆောင်ရွက်နေကြတာဖြစ်ပြီးဂျပန်နိုင်ငံရောက်မြန်မာအတိုင်းဝိုင်းကလည်းဒီလှုပ်ရှားမှုမှာပူးပေါင်းဆောင်ရွက်ဖို့လာရောက်ဆက်သွယ်နေပြီဖြစ်ကြောင်းကိုအောင်မြင့်ထွန်းကပြောပါတယ်ရှင်
။အခုဆက်လက်ပြီးတော့တင်ဆက်မယ့်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာလည်း27ရာစုပင်လုံးညီလာခံအပေါ်ဇိုမီမျိုးနယ်စုတွေရဲ့မျှော်လင့်ချက်ကိုဇိုမီဒီမိုကရေစီအဖွဲ့ချုပ်ကပူကန်လန်းခုတ်ကိုကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပ
ါကန်လမ်ခုတ်ကိုလိုဗီယိုလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါကျေးဇူးများတင်ပါတယ်ကျွန်တော်
ဟုတ်ကဲ့ပထမဆုံးတော့ဒီအမေရိကန်ကိုဘာကြောင့်ရောက်လာလဲဆိုတော့ခီးစဉ်အခြေအနေလေးကိုကျွန်တော်တို့အရင်ရှင်းပြပေးပါလား
ဟုတ်ကဲ့ပါဆရာကျွန်တော်ဒီရောက်တဲ့အကြောင်းအရာတော့ကျွန်တော်တို့ဒီမှာရောက်နေတဲ့ဇုံမီအဖွဲ့စည်းရနေဇုံမီလူမျိုးတွေအနေပေါ့နော်ကျွန်တော်ဇုံမီ Inquan USA စုပြီးတော့မှ community တစ်ခုဖွဲ့လိုက်တယ်အဲ့ဖွဲ့တဲ့ဟာကဇွဲမ section 6ခုရှိတယ်ဗျာ6ခုရှိတဲ့တဲ့ economic and social မှာ consultative state အနေနဲ့ကျွန်တော်ပါဝင်ခွင့်ရှိတဲ့အတွက်ကြောင့်ကျွန်တော်ဇွဲနေမှာ seminar ပဲလို့တစုံတစ်ခုပေါ့နော်ဒီဟိုခုနကျွန်တော်ပြောတဲ့ economic and socialကနနဲ့ပတ်သက်တဲ့အရာတွေမှာတို့ဇုံမီ Inquan USA ကိုဖိတ်တဲ့အချိန်မှာကျွန်တော်တို့မြန်မာပြည်မှာရှိတဲ့လူတွေရောအင်းထဲမှာရှိတဲ့လူတွေရောတကဘာလုံးမှာရှိတဲ့ဇုံမီကအမျိုးသားကြီးအတွက်လှုပ်ရှားတဲ့လူတွေတို့ကဖိတ်ခေါ်ကြတယ်ဟုတ
်ကဲ့
အဲ့ဒါကြောင့်မလို့ကျွန်တော်ဒီရောက်ဖြစ်တာပါဆရာ
အခုတွေ့ခဲ့တဲ့ဒီတို့အစည်းအဝေးမှာတက်ခဲ့တဲ့အနေအထားအရာကဘယ်လောက်ထိအားရကျင်နာမှုရှိတယ်လဲတဘောကဆိုတော့ဒီသူတို့ budget ကြီးအကြီးကြီးတော့ရှိတာပေါ့ဆိုတော့လုံးကြမယ်ကိုင်းကြမယ်ဆိုတော့ဆောင်းဘုတ်တွေလည်းသူတို့လမ်းစဉ်တွေလည်းမူဝါဒတွေလည်းချမှတ်ထားတယ
်ဟုတ်တယ်ဆိုတော
့ကိုယ့်ဘက်ကရောကိုကဒါကိုသွားတက်ပြီးတော့တွေ့ပြီးတော့အေးငါတို့ကတော့ဝင်ပါရင်လုံနိုင်ရင်တော့ငါတို့လူမျိုးအတွက်ငါတို့ပြည်နယ်အတွက်တကယ်ကောင်းအောင်တိုးတက်အောင်လုံနိုင်တယ်ဆိုတဲ့ဟာမျိုးအားရကျင်နာမှုရှိခဲ့လား
ဟာရှိတယ်ဆရာအများကြီးရှိပါတယ်ကျွန်တော်လှုပ်ချင်တဲ့ဆန္ဒတွေလည်းအများကြီးပေါ်လာတော့ပေါ့ဗျာတိုးရောမှာတော့ road တစ်ခုစီကောင်းစီမယ်ပေါ့အဲဥစ္စာတွေပါအကုန်လုံးလှိမ့်လာပြီးတော့မှာပေါ့နော်ဒီမှာဇုံမင်ကွန်ဇွဲစနဲ့တခြားတိုင်ပင်ညှိနှိုင်းပြီးတော့မှချင်းပြည်နယ်မှာရှိတဲ့လူတွေရောကျွန်တော်မှနေအနှံ့မှာရောက်ရှိနေတဲ့ဇုံမီပညာရှင်တွေပေါ့ကွာအားလုံးကနေအကြံပြုပြီးတော့မှကျွန်တော်ပထမဆုံးဒါတွေ့ရင်ကောင်းမယ်ဒါကတော့လုံးမယ်ဟဲ့ဆိုလို့ရှိရင်ကျွန်တော်အတွက်အလွယ်လေးလုပ်နိုင်မယ်တကယ်လဲ P2 အတွက်တိုင်ပြည်အတွက်အကျိုးရှိမယ်ဆိုတဲ့အရာကိုကျွန်တော်ပြန်ပြီးတော့စကားချပြီးတော့ပေါ့နော်တင်ပြဖို့အစီအစဉ်ရှိပါတယ်ဆရာ
ဆိုတော့ဒါကတော့အခုပြည်ပမှာလာရောက်ပြီးတော့လှုပ်ရှားနေတဲ့ဟိုအခြေအနေတွေပေါ့နော်ဆိုတော့ပြည်ထဲမှာလည်းအခုကတကယ်ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရေးဟာနိုင်ငံတကာစိတ်ဝင်စားတဲ့တကယ်အထွတ်ထိပ်ကိုရောက်နေတဲ့အနေအထားဖြစ်နေတာဟိုဒီမိုကရေစီအပြောင်းလဲတွေပါတယ်နဲ့ဆီယနာရှင်စနစ်ကနေပြီးတော့ဒီမိုကရေစီအစိုးရစနစ်ကိုပြောင်းနေဆိုပြီးတော့နိုင်ငံတကာလည်းစိတ်ဝင်စားနေစောင့်ကြည့်နေတဲ့အချိန်တော့အချိန်ကတော့အချိန်ကောင်းအချိန်ကြိုက်ပဲလို့တော့ပြောလို့ရတာပေါ့နော
်ဟုတ်ပါတယ်
ဆိုတော့မြန်မာနိုင်ငံထဲမှာလည်းဒီနိုင်ငံပြောင်းလဲမှုတွေကအချိန်နဲ့အမျှတောက်လျှောက်သူကအများကြီးဖြစ်နေတယ်ဆိုတော့အခုမကြခင်မှာပဲသူတို့20တရာစုပင်လုံညီလာခံဆိုပြီးလှုပ်ကြဖို့စီစဉ်နေကြတာတွေရှိတယ်ဒီရှေ့လာထဲမှာသူတို့ညီလာခံခေါ်နိုင်မှုအတွက်စ조사နေကြတယ်ဆိုပြီးတော့ပြောကြတယ်ပေါ့နော်အနယ်ဒီအစိုးရဦးဆောင်ပြီးတော့ဆိုတော့အဲ့ဒီလှုပ်ဆောင်နေတဲ့အပေါ်မှာတော့ဒီကိုကမ်လုံခော့ကဒီဇိုမီမြို့သားဒီမိုကရေစီအဖွဲ့ချုပ်မှာဘိုကော်မတီဝင်တူဦးလည်းဖြစ်တယ်ဆိုတော့ကိုနိုင်ငံရေးပါတီအနေနဲ့ပါဝင်မှုတွေကဘယ်လောက်ထိရှိသလဲ
အခုကကြားရတလောက်ကအန်ဒီဆူကနေပြောတာပေါ့နော် NLD ဒီအစိုးရနေပြောတဲ့ဟာကကျွန်တော်ပါတီ size လို့ရှင်အနိုင်ရပါတီပဲတက်ခွင့်ရှိမယ်ဆိုတဲ့ခါကျတော့ကျွန်တော်ပြည်နယ်ပဲပြောမယ်ကျွန်တော်ပြည်နယ်မှာဆိုလို့ရှင်အနိုင်ရပါတီဆိုလို့ရှင်လူမျိုးစုတည်းမှာကျွန်တော်ဇုံမီပါတီတစ်ခုပဲတပါတီပဲရှိတယ်ဇုံမီဒီမိုကရေစီအဖွဲ့ချုပ်ပါတီတစ်ခုပဲရှိတယ်ရှိတဲ့ခါကျတော့ကျွန်တော်ပါတီကတော့ show ဖြစ်သွားပြီ show ဖြစ်တဲ့ခါကျတော့ကျွန်တော်ချင်းပြည်နယ်မှာရှိတဲ့လူမျိုးစုပါတီတွေအများကြီးရှိသေးတယ်။ရှိသေးတဲ့အတွက်ကြောင့်ဘာပဲဖြစ်ဖြစ်ဒီ 21st century ပြည်တော်ငြိမ်းချမ်းအောင်လုပ်မယ်ဟေးဆိုလို့ရှိရင်ကိုပြည်နယ်အတွင်းမှာရှိတဲ့လူမျိုးစုပါတီအတီးတီကိုအားလုံးကျွန်တော်တို့ဆွေးနွေးဖို့လိုတယ်။ဆူလိုတာဘာလဲဆိုလို့ရှိရင်ကျွန်တော်ပါတီကတော့တက်လို့ရတယ်။ကိုမူတစ်ခုတည်းနဲ့တော့ဆွေးနွေးရင်ကိုမူတစ်ခုပဲဖြစ်မယ
်။ဒါပေါ့
ဆိုတော့ကတော့ချင်းပြည်နယ်တပြင်းနယ်လုံးမှာရှိတဲ့ပါတီအတီးတီးရဲ့အတန်းအားလုံးကိုကျွန်တော်က 21st century ညီလာခံမှာတည်ထွားခြင်းတယ
်ဟုတ်ကဲ့ဆိုတော့ညီလာခံငါတော့ဟိုဒါမဖြစ်မနေအနည်းနဲ့အများဆိုတော့ဖြစ်တော့မှာပဲလေ
ဆိုတော့ဟုတ်က
ဲ့ဟုတ်ကဲ့ဟိုဒါဟိုဘာပေါ့နိုင်ငံရေးပါတီတွေရှိသလိုလက်နက်ကိုင်အဖွဲ့အစည်းတွေလည်းရှိတာကိုအဓိကတော့အများစုကအာယုံဆိုင်နေကြတာကလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အပြစ်ခရရဆေးရေးကိစ္စကိုပဲအာယုံဆိုင်ပြီးပြောနေကြတာ20တရာစုပင်လုံးညီလာခံဆိုအဲ့ဒီကိုပဲလူတွေကမြင်နေကြတာဆိုတော့တခြားဒီဇိုမီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူမျိုးနိုင်ငံရေးပါတီတွေကလည်းအများကြီးရှိတယ်နောက်တခြားတိုင်းရင်းသားတွေကရင်ဆိုလဲကရင်အလျောက်မွန်ဆိုလဲမွန်အလျောက်ရှိတာကိုဆိုတော့ဒီလူတွေတစုတစည်းနဲ့အားလုံးစူးစီးပြီးတော့စောစောချင်းပြည်တခုဟိုချင်းပြည်မှာရှိတဲ့ချင်းလူမျိုးစုမတူတဲ့ချင်းတိုင်းသားတွေအားလုံးကိုစားပြုတ်သလိုပဲတခြားတိုင်းရင်းသားတွေနဲ့ရောကြိုတင်ညှိနှိုင်းတာတွေရှိသလားကရင်တို့မွန်တို့တခြားဒီရှမ်းတို့နဲ့ရောဒီ
ကျွန်တော်တို့ကဟုတ်ကဲ့ပါဆရာကျွန်တော်တို့ကဇွန်းနယ်မှာလည်းပါတယ်ကျွန်တော်ဇွန်းနယ်နဲ့လည်းတော်တော်လေးခီးရောက်နေပြီပေါ့ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆိုတဲ့ခါကျတော့တိုင်းသားအားလုံးစုံတလောက်တော့ပါဝင်ပြီလို့ကျွန်တော်ယူဆတယ်ပြီးတော့ 21st century ဆိုတဲ့ဟာကဘယ်လောက်အရေးကြီးလဲဆိုလို့ရှိရင်ကျွန်တော်တို့ကဒီ ceasefire ကငင်းချိုင်းမဟုတ်ဘူးလीတနတ်တံမထွက်တာပဲရှိတယ်ဆိုတော့တကယ်ထော်ရငင်းချိုင်းရဖို့ရမတာလေမြန်မာပြည်ကတကယ်ငင်းချမ်းမှာပြီးတော့လဲတကယ်လဲတိုးတက်မှာဆိုတဲ့ခါကျတော့အဲ့ရည်ရွယ်ချက်ကိုကျွန်တော်တို့ကဒီမိုတွေမချမှတ်နိုင်ဘူးဆိုရင်ဒီ 21st century မှာမတင်တော့နိုင်ဘူးဆိုရင်ကျွန်တော်တို့နောက်ခြေတန်းလာဟိုစားနောက်ကျကြံခဲတော့မှာဆိုတဲ့ခါကျကျွန်တော်တို့မြန်မာပြည်မှာမိတင်းနေထိုင်တဲ့တိုင်းသားလူမျိုးပေါင်းစုံအတွက်အမတားမှအရေးကြီးတဲ့ဟိုစားပေါ့တွေ့ဆုံဆွေးနွေးပွဲ conference တစ်ခုလုပ်လဲမြင်တယ်လीဆိုတဲ့ခါကျတော့ဒီကိစ္စကိုပြောတဲ့ခါကျတော့ဘယ်ကနေစပြောရင်ကောင်းမလဲဆိုရင်ကျွန်တော်အမြင်ပါကျွန်တော်တို့တိုင်းပြည်ကြီးကဘာကြောင့်ဒီလိုဖြစ်ရတယ်လဲပေါ့နော်ဆိုရက် question ဟိုကျွန်တော်တို့အနေနဲ့ဆရာစီခြင်းနဲ့အားလုံးလी
ဟုတ်ကဲ့ဟုတ်ကဲ့
ဒီလိုဖြစ်တာဟာကျွန်တော်တို့ကတိုင်းသားတွေဘာဖြစ်လို့တောခုပြီးတော့လက်နဲ့ဆွဲကြိုင်ကြတယ်လေဆိုရက်ဟာ၄လी
ဟုတ်တယ
်အဓိက point ကိုပြန်ကြည့်တဲ့ခါကျတော့ 1947 constitution မှာရေးဆွဲထားတဲ့ agreement ကိုအဲ့ဒီ agreement အတိုင်း account ထဲမှာပေါ်နိုင်တေးတဲ့ခါကျတော့လူတွေကစိတ်ညစ်ပြီးတော့မှဘလို့ပြောမလဲဆိုတော့ငင်းငွေလာတော့ပေါ့ကွာ
ဟုတ်ကဲ့
ငင်းငွေတဲ့အချိန်မှာလူတချို့ကနေအတိုင်းဝိုင်းတချို့ကအာနာစင်ဆန်းဆန်းတပါးတည်းဆန်းဆန်းနဲ့ပေါ့နော်အုတ်ထုတ်လာတဲ့မှုအပေါ်မှာမကျေနပ်ချက်တွေများလာတယ်ပြီးတော့မှကျွန်တော်အဓိကကကျွန်တော်တို့အဲ့ချိန်မှာတော့ကဒန်းတူရေးရယ်ကိုပိုင်းပြတ်တန်းခွင့်ရယ်ကအဓိကဖြစ်နေတယ်ကျွန်တော်တောင်းဆိုနေတာ
ဟုတ်တယ်
ဟ တစ်ခေါက်လည်းကြားပါတယ်ရှားတို့လည်းကြားမှာပါဂျနက်စီကနေအာအန်တီဆုနဲ့မနေ့ကလားတနေ့ကတွေ့တဲ့အချိန်မှာအန်တီဆုကနေအာဟုတ်စာကျွန်တော်နိုဘယ်ဆုဆင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပါနော်သူကနေပြောတဲ့ဟာကဟာဟုတ်ပြီဂျနက်စီဟုတ်စာကိုစလဲနဲ့တွေ့တဲ့ခါမှာ
ခူးတယ်ဟုတ်ကဲ့
သူနဲ့တွေ့တဲ့အချိန်မှာဘာလို့ခြင်းလဲလူချင်းတော့ဒါပေမဲ့အားလုံးတော့ရမယ်လို့တော့ကျွန်တော်အမှတ်မခံနိုင်ဘူးပြည့်လို့ပိတ်ပြောလိုက်တဲ့အခါကျတော့ဟိုကလည်းဟာတောင်းစရာမရှိတလို့ပေးစရာလည်းမရှိတော့ပါဘူးခင်ဗျာအဲ့မှာတော်တော်လေးကိုနှစ်နေပါတယ်ကျွန်တော်အဲ့လိုမြင်တယ
်ဟုတ်ကဲ့အဲ့ဒီဟာကိုအခုတော်တော်လေးလူတွေကဆွေးနွေးနေကြတယ်အဲ့ဒီစကားလုံးလေးတစ်ခွန်းပေါ့နော
်
အခုဒီတရက်နေ့ရက်ထဲမှာဖြစ်သွားတဲ့နိုင်ငံရေးဖြစ်စဉ်ပေါ့အဲ့ဒါတောင်းရမယ်ပေးရမယ်ယူရမယ်ပေးရမယ်ဆိုတော့တဘောမဟုတ်ဘူးလေဒါဒီငင်းညာရေးဆိုတာဟုတ်တယ်မလားအားလုံးအတူရှင်တွဲပြီးတော့အားလုံးတန်းတူညီမျှဖြစ်ရေးကိုဆော့ဆော့ကိုပြောတဲ့ထဲမှာလည်းပါပါတယ်ဒီ1948ဖွဲ့စည်းပုံအရတန်းတူညီမျှရေးတောင်းယူပင်လုံညီလာခံပထမဆုံးပင်လုံညီလာခံကလည်းအဲ့ဒီဟာကိုပဲသူတို့တိုင်းရင်းသားနဲ့တောင်ပေါ်မြေပြင်အားလုံးတန်းတူညီမျှဖြစ်ရေးဆိုတဲ့မူကိုချခဲ့တာကိုတိုင်းရင်းသားတွေကအစိုးရကြီးမှပြောနေတာကလည်းအဲ့ဒီမူအတိုင်းဆက်မသွားနိုင်ဘဲနဲ့ကတော့20ရာစုပင်လုံညီလာခံမဲ့ခေါ်ခေါ်22ရာစုပင်လုံညီလာခံမဲ့ခေါ်ခေါ်အောင်မြင်မှုရှိမှာမဟုတ်ဆိုပြောကြတယ
်ဆိုတော့
ဖြစ်သွားတဲ့ဖြစ်စဉ်အရာကအဲ့လိုမျိုးခေါင်းဆောင်လုပ်တဲ့သူဥဆောင်ချင်းဥဆောင်တဲ့သူတယောက်ကအဲ့လိုပြောလိုက်တဲ့ခါကျတော့တိုင်းရင်းသားတွေဘက်ကခံစားချက်ကဘယ်လိုရှိလာမလဲဆိုတော့ခင်ဗျားတို့ဘက်ကရောအဲ့ဒီစကားလုံးအပေါ်မှာဘယ်လိုမြင်တယ်လဲ
ကျွန်တော်တို့ကတော့ရှင်းပါတယ်ဆရာကျွန်တော်တို့ကအစကတည်းကကျွန်တော်တို့က agreement ရှိပြီးသားပါ agreement ရှိပြီးသားကိုထပ်ပြီးတော့လည်းတောင်းချင်မလို့ပါဘူးမိတုမဆူမြန်မာနိုင်ငံမှာနိုင်ငံရေးခေါင်းဆောင်အမျိုးသားခေါင်းဆောင်ဖြစ်လာမဲ့လူတိုင်းအတာကိုမတိပဲနဲ့ကျွန်တော်မြန်မာနိုင်ငံရုပ်လို့တွားလို့မရပါဘူးခင်ဗျာဆိုတဲ့အခါကျတော့တောင်းစရာလည်းမလိုဘူးအခုပေးလို့လည်းကုန်နေပြီပြည်နေရဟာတွေအရာတွေအားလုံးကုန်ဆုံးသွားပြီကုန်တလောက်ဖြစ်နေပြီပေါ့ဗျာဆိုတဲ့အပေါ်မှာကျွန်တော်ကတော့အန်တီဆုလည်းအမြင်မဆောင်ပါဘူးဘာဖြစ်လို့လဲဆိုတော့ဒီလူအခြေမျိုးလည်းဒီငင်းချိုင်းအုပ်စုတွေနဲ့ပေါ့နော်ဆွေးနွေးတိုင်းဆွေးနွေးတိုင်းအပေးအယူလေးရင်းနဲ့ပေးတောင်းတောင်းယူမှုတွေပေးမှုတွေပေါ့နော်ဒါမျိုးနဲ့ဖလဲပြီးတော့သူတို့ညှိနှိုင်းဆွေးနွေးကြတဲ့ဟာကိုပြည်တခါကျတော့အန်တီဆုအနေနဲ့လည်းသူရိုးရိုးသားသားလေးနဲ့ကျမတို့ကတော့ခင်ဗျားတောင်းတဲ့ဟာဘာတွေတောင်းမလဲပေါ့နော်အားလုံးတော့မတည်ဘူးအားလုံးတော့ပေးနိုင်မယ်မထင်ဘူးအမှမခံဘူးပေါ့ဗျာချုပ်တင်ပြီးတော့စကားခံထားတဲ့သဘောလောက်ပဲမြင်ပါတယ်ယူတာတာလေးနဲ့ပေါ့နော
်ဟုတ်ကဲ့နောက်တစ်ခုဒီမှာအခု21ရာစုပင်လုံညီလာခံကိစ္စကိုတချို့ထောက်ပြနေကြတာကဟုတ်ပြီပင်ဒီညီလာခံကြီးခေါ်လာတာဟုတ်ပြီဒါပေမဲ့ပထမပင်လုံညီလာခံလုပ်ခဲ့တဲ့အနေအထားနဲ့မတူတာအခုကနိုင်ငံရေးအဖွဲ့အစည်းတွေလူမှုရေးအဖွဲ့အစည်းတွေလက်နက်ကိုင်အဖွဲ့အစည်းတွေအများကြီးလူတွေထောင်ထဲချီပြီးတော့ဝင်ဆွေးနွေးကြမှာ哦ဒီညီလာခံကြီးမှာဒီညီလာခံကနေပြီးတော့စစ်မှန်နဲ့စောစောပြောတော့အသေးစိတ်ကြတိတိကျကျမှန်ကန်နဲ့ဒီဟိုမြန်မာနိုင်ငံဒီစစ်မှန်နဲ့ညီညာရေပေါ်ထွန်းမှုအတွက်စာချုပ်တစ်ခုချလာဖို့ကဒီလူတွေအများကြီးနဲ့ဝိုင်းဆွေးနွေးရင်ဘယ်လောက်ထိအချိန်သွားမလဲမဖြစ်ဘူးလို့တော့မဟုတ်ဘူးလေဖြစ်တော့ဖြစ်မယ်ဒါကြီးရည်ဒီအီယိုအီယိုနဲ့ရေရှည်ကြီးဖြစ်သွားမလားဆိုတော့စိုးရိမ်မှုတွေရှိနေတယ်အဲ့ဒီအပေါ်မှာရောဘယ်လိုမြင်မိလဲ
ကျွန်တော်မြင်ရှင်းတယ်ဗျာဆရာအဲ့ဒါကဘာဖြစ်လို့လဲဆိုတော့ politics ဆိုတဲ့နေရာမှာ politician နေရာလောက်ရမှာနံပါတ်၁ချက်ဆိုတော့ politician ဆိုလို့ရှိရင်ပါတီနိုင်ငံရေးကိုပဲပြောမှာလားဒီလွတ်တော်ပြင်ပကိုလည်းပြောမှာလားနော်အဲ့ဒါတခုရှိတယ်အဲ့ပေါ်မှာပထမဘယ်ဟာနဲ့တွားမလဲဆိုတဲ့အပေါ်မှာပဲမူတည်မယ်နှစ်မျိုးရှိတာပေါ့နော်အခုလက်ရှိအန်တီဆုကတွားတဲ့ပုံစံကလွတ်တော်တွင်ပေါ့အဟိုစပေါ့လွတ်တော်ထဲမှာရောက်နေတဲ့ပါတီအနိုင်ရပါတီနဲ့ပဲပထမဆုံးသူခြေလှမ်းတွားမယ်ဆိုတဲ့သဘောလောက်ပဲရှိပါတယ်ဒါပထမဆုံးပါဒါနဲ့မှပြီးသေးပါဘူးအများကြီးတွားရအောင်ပ
ါဟုတ်ကဲ့ဆိုတော့ကြာတော့ကြာမယ်လို့ယူဆတယ်ပေါ့အ
ာကြာရမယ်ဘာဖြစ်လို့လဲဆိုတော့နှစ်ပေါင်း60ကျော်လောက်ဖြစ်လာတဲ့ပြဒနာဖြစ်တဲ့ခါကျတော့ချက်ချင်းဒီဥစ္စာအားလုံးကိုလုံးဝ
တထိုင်ထည့်ရှင်းတ
ော့ဖြစ်ရှင်းဖို့မလွယ်ဘူးအချိန်တော့ပေးရမှာပါဆရာ
ဟုတ်ကဲ့ကိုလမ်ကောက်ကဆိုလို့လာပြီးတော့ဖြစ်သေးတယ်ကျေးဇူးများကျေးဇူးများ
တင်ပါတယ
်တင်းင်းလာနေနေတဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင့်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ BOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်း나이ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာမို့ပထမဦးဆုံးအနေနဲ့မအေးတန်နာကျော်ရဲ့မြမပီကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်မင်္ဂလာပါရှင်ဖီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမှာပါ။သောရရှင်တွေအတွက်မြန်မာသတင်းတပုတ်နဲ့လည်းမြစ်တာဒေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်ရှင်။အခုတော့အရင်ဦးဆုံးဖီယိုအစီအစဉ်တွေကိုပုံမှန်နားဆင်ပါတယ်ဆိုတဲ့သောရရှင်ရဲ့အစာတွေကိုဖော်ပြပေးခြင်းပါတယ်။ကိုဖြိုးဆိုတဲ့သောရရှင်ကကျွန်တော်တို့ VOE မြန်မာပိုင်း Facebook အစာမျက်နှာမှာလာပြီးတော့အခုလိုမျိုးဒီ VOE သတင်းဌာနနဲ့ပတ်သက်တဲ့မှတ်ချက်လေးရေးသွားပါတယ်။
မြန်မာပြည်သူပြည်သားတွေကိုအမြင့်ကျအောင်အသိပညာတွေတိုးပွားအောင်နှစ်ပေါင်းများစွာအကူအညီပေးနေတဲ့ VOA ကိုအမြဲအားပေးနေပါတယ်ကျေးဇူးလည်းတင်ပါတယ် VOA ရဲ့ကျေးဇူးကြောင့်ကျွန်တော်တို့လှူအားပေးမလို့ရတာဘယ်တော့မှမမေ့ပါဘူးကျွန်တော်ကတော့ဖြာပုံသားပါ
VOA ကထုတ်လွှင့်ပေးမှုကြောင့်လှူအားပေးမှုဘယ်တော့မှထပ်ပြီးတော့မလှူရတော့ပါဘူးလို့ရေးလာတဲ့ဖြာပုံသားသရရှင်ကိုဖြိုးဖြစ်ပါတယ်ရှင် Facebook အကောင့်ပိုင်ရှင်ချက်ဝင်းကလည်း VOA Facebook စာမျက်နှာကပရိသတ်တစ်ယောက်ဖြစ်ပါတယ်သူကတော့မြန်မာလူထုအတွက်အကျိုးရှိမဲ့အကြောင်းအရာတချို့ကို VOE ကထုတ်လွှင့်ပေးပါဆိုပြီးတော့အခုလိုမျိုးအကြံပြုလာပါတယ
်ကျွန်တော်တို့မြန်မာနိုင်ငံဟာဒီမိုကရေစီစနစ်ကိုကျင့်သုံးနေတဲ့နိုင်ငံဖြစ်ပါတယ်ဒါပေမဲ့ဒီမိုကရေစီစံနှုန်းဒီမိုကရေစီရဲ့သဘောတဘာဝတွေကိုနိုင်ငံသူနိုင်ငံသားတွေဟာကောင်းကောင်းမွန်မွန်မသိသေးတဲ့အတွက်ပညာပေးအကြောင်းအရာတွေကို VOE သတင်းဌာနကနေတင်ပြပေးပါလို့အကြံပြုအပ်ပါတယ်ခင်ဗျာ
သောရရှင်ချစ်ဝင်ဖြစ်ပါတယ်ရှင်။ VOE သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းမှာခေတ်စားနေတဲ့အင်္ဂလိပ်သတင်းလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါမယ်နော်။ဒီနေ့တော့ Billboard Hot 100 Billboard မှာ Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်3ဖြစ်နေတဲ့သတင်းလေးကိုထုတ်လွှင့်ပေးကြပါမယ်။သတင်းကောင်းစဉ်က Cheap Thrills ဖြစ်ပြီးတော့ Australia တေးဆို Sia Fala ရဲ့ခုနှစ်ချက်မြောက်တေးတပြား This is Acting ဆိုတဲ့တေးတပြားလေးကဖြစ်ပါတယ်။2016ခုနှစ်မှာထွက်တဲ့တေးတပြားဖြစ်ပြီးတော့အဲ့ဒီသချင်းကိုတော့အစီအံနဲ့ American တေးထုတ်လုပ်သူ Greg Kurstin တို့ပူရဲပြီးတော့ရေးဆက်ထားတာပါ။တီးလုံးပြန်တီးပြီးတော့ remix လုပ်တော့ American နာမည်ကျော်အဆိုတော် Sean Paul က Jamaican Reggae Hand ဂီတာနဲ့ဝင်ပြီးတော့သီဆိုပေးထားတာဖြစ်ပါတယ်။အဲ့ဒီသချင်းက Pop ဂီတာအမျိုးအစားဖြစ်ပြီးတော့တီးတီးကြကြပြောရမယ်ဆိုရင်တော့ Electro Pop အမျိုးအစားလို့ပြောနိုင်ပါတယ်။ဒီသချင်းကို Rihanna ရဲ့ Anti တေးတပြားအတွက်ရည်ရွယ်ပြီးရေးတာဖြစ်ပေမလဲရီဟာနာကမလိုချင်ဘူးဆိုလို့ဆီယာကသူ့ရဲ့ကိုပိုင်အခွေမှာထည့်သုံးလိုက်တာပါသူ့ရဲ့တချင်းကပေါက်သွားပါတယ်နော် Rolling Stone Magazine ကတော့ဒီတချင်းဟာပါတီတချင်းမျိုးတစ်ပုဒ်ဖြစ်တယ်လို့ဆိုပြီးတော့ The Guardian သတင်းစာကလည်းပါတီမှာဖွင့်ဖို့ဖွင့်ပြော်တဲ့တချင်းတစ်ပုဒ်ပါလို့ဆိုထားပါတယ်ဒီတချင်းကကနေဒါပြင်သစ်ဂျာမနီစပိန်ဆွီဒင်အပါအဝင်နိုင်ငံပေါင်း10နိုင်ငံကျော်မှာနံပါတ်1ရောက်ပြီးတော့တခြားနိုင်ငံအများပြားမှာလည်းနံပါတ်10ထဲဝင်ပါတယ်အခု American ပြည်အောင်စုမှာတော့ Billboard Hot 100စီးရင်မှာနံပါတ်3နေရာအဖြစ်နဲ့အမြင့်ဆုံးကိုရောက်လာတာပါ။ကဲအဲ့လိုမျိုးလူကြိုက်များနေတဲ့တချင်လေးကိုနားထောင်ကြည့်ရအောင်ပါ။ Sia နဲ့ Sean Paul တို့ရဲ့ Cheap Thrills ဖြစ်ပါတယ်ရှင်
။ Up with it girl, rock with it girl, show them it girl, but bang bang. Bounce with it girl, dance with it girl, get with it girl, but bang bang.
Come on, come on, turn the radio on.
You and me.
Baby, I don't need dollar bills to have fun tonight. Baby, I don't need dollar
just you
Baby,
and me. To the floor and make me see your energy because me not play no hide and seek. What is the thing you ever make me feel weak, girl? Free. Cause anytime you whine and catch it, this is like
the pull it up and put it on repeat, girl. မြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာတချင်းတွေတပုတ်နဲ့လည်းနောက်ပိုင်းမှာမြေတားတေးလက်ဆောင်ဖွင့်ပြပေးဦးမှာဖြစ်ပါလိမ့်ရှင်။အခုတော့ဒီပင်စင်ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကအစာရေးပြီးမေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုပြန်ကြားပေးခြင်းပါတယ်။ဆက်သွယ်ရေးကအငိမ့်စားယူထားတာပါဆိုပြီးတော့မကွေးသားတော်ရရှင်ဦးတင်မောင်အေးစာရှေးရေးပြီးတော့ရင်းဖွင့်လာပါလိမ့်ရှင်
။ကျွန်တော်ကတော့မကွေးတိုင်းဒေသကြီးမကွေးမြန်မာဆက်သွယ်ရေးလုပ်ငန်းရုံးမှာအောက်ခြေလစာနယ်ဝန်ထမ်းဘဝနဲ့30နှစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့အခုအသက်60ပြည့်ပြီဖြစ်တဲ့အတွက်အငိမ့်စားလာစာပင်စင်ခန်းစားနေပါတယ်အခုမေလ29ရက်နေ့ကမေလအတွက်ပင်စင်ထုတ်တဲ့အခါဂျွန်လပင်စင်လာစာထုတ်မယ်ဆိုရင်ကျွန်တော်တက်ရှိထင်ရှားရှိတဲ့အကြောင်းတက်ဆိုင်ရာရက်ွက်လူကြီးတူထောက်ခံစာပေးမှထုတ်ပေးမယ်လို့ပြောပါတယ်ကျွန်တော်ဇနီးကလည်းကျွန်တော်နဲ့အဆင့်တူလာစာဒူမြမဆက်သွေးလုပ်ငန်းမှာ32နှစ်တာဝန်ထမ်းဆောင်ခဲ့ပြီးပင်စင်ခန်းစားနေတဲ့အချိန်မှာပဲနှစ်အနည်းငယ်တွင်းမှာမမျှော်လင့်မဲ့ကွယ်လွန်သွားခဲ့ပါတယ်တာသမီထွန်းကားခဲ့ခြင်းမရှိပါဘူးစနီးတဲ့မိသားစုပင်စင်ကိုလည်းကျွန်တော်ကိုယ်တိုင်ထုတ်ယူပါတယ်။အောက်ခြေလစာနဲ့ဝန်ထမ်းတွေဖြစ်ကြတဲ့အတွက်ပင်စင်လစာကလည်းတယောက်စာမလောက်ငှတဲ့တောင်းကနန်းများပဲဖြစ်ပါတယ်။အခုကပင်စင်ရုံးကကြားသိရတာကတော့ဇနီးသေးလို့နောက်အိမ်တော်ပြုမယ်၊ခင်မွန်းသေးလို့နောက်အိမ်တော်ပြုမယ်ဆိုရင်မိသားစုပင်စင်မရတော့ဘူးလို့သိရပါတယ်။နိုင်ငံတော်ဝန်ကြီးရှေလာများထမ်းဆောင်ခဲ့ကြပြီးဘဝနီကုံပိုင်ရောက်နေသူတွေအပေါ်မှာဘားကြောင်များတရားစိတ်ပြောက်ရသလဲပြီးခဲ့တဲ့နှစ်အနည်းငယ်တွင်းကနိုင်ငံအုပ်ချုပ်သူများတက်တန်းတူကာလအတွင်းအနာလွဲသုံးစားလို့ကိုကျိုးရှာနိုင်ငံပိုင်တရားစာတာတွေကိုပိုင်ပစ္စည်းလို့သဘောထားဘီလီယံပေါင်းများစွာအိတ်ထဲထည့်ခဲ့ကြပါလေမြန်မာပြည်ကိုကမ္ဘာဆင်းရဲသောနိုင်ငံဖြစ်အောင်ဖန်တီးသူများကတော့အိမ်တွေမြေတွေပိုင်ဆိုင်ခွင့်တွေနဲ့နိုင်ငံတော်ဝင်ယူသားစွာနှိရှိလာများထမ်းဆောင်ခဲ့ကြတဲ့အောက်ခြေဝန်ထမ်းပင်စင်စားတွေကိုတော့တနာငဲ့ညာပါလို့ VOA ကတစဉ်နိုင်ငံတော်အစိုးရကြီးသိစေရန်တင်ပြပါပါခင်ဗျာ
ဒီတော်ရရှင်ရဲ့စာကိုဖတ်ပြီးတော့ကျွန်မအမေရိကန်ပြည်အောင်စုကဒီအကျိုးခံစား권အကြောင်းလေးလည်းနည်းနည်းရှင်းပြပေးကြပါရစေနော်။အမေရိကန်ပြည်အောင်စုမှာတော့အလုတ်ကအနာယူရင်လူမှုဖူလုံရေးဝင်ငွေရရှိပါတယ်။ဒီလူမှုဖူလုံရေးငွေဆိုတာကလည်းကိုယ်အလုတ်လုပ်တဲ့တက်တန်းတစ်ဆောင်မှာကိုယ့်ရဲ့ဝင်ငွေတွေကနေဖဲ့ပြီးတော့ဆူလာခဲ့ရတဲ့ငွေဖြစ်ပါတယ်။အဲ့မှာကိုယ့်အိမ်ထောင်ဘက်ကတည်သွားရင်ပဲဖြစ်ဖြစ်သူနဲ့ကွဲသွားရင်ပဲဖြစ်ဖြစ်အိမ်ထောင်တက်တန်း၁၀နှစ်ထက်ကြာကြာပေါင်းခဲ့ရင်တော့အရင်အိမ်ထောင်ဘက်ရဲ့လူမှုဖူလုံရေးဝင်ငွေကနေပြီးတော့အကျိုးခံစား권ရကြပါတယ်။ဒါမဲ့လေကိုကဒီအသက်80မတိုင်ခင်မှာအိမ်အောင်ပြန်ပြုတ်လိုက်တယ်ဆိုရင်တော့အဲ့ဒီပြုတ်လိုက်သူရဲ့အကျိုးခံစား권ကိုမရနိုင်ပါဘူးအသက်80ကျော်မှအိမ်အောင်ပြန်ပြုတ်တော့ပြုတ်တယ်ဆိုရင်တော့ကို့အရင်အိမ်အောင်ဘက်ရဲ့အကျိုးခံစား권တွေကိုကိုဆက်ပြီးတော့ရယူနိုင်ပါတယ်ဒါမဲ့လေအဲ့ဒီမှာတစ်ခုရှိတာကအရင်အိမ်အောင်ဘက်ရဲ့အကျိုးခံစား권ကိုကိုကဆက်ပြီးတော့ယူနေမယ်ဆိုရင်အခုကိုအစ်စ်လက်ထပ်လိုက်တဲ့သူရဲ့အကျိုးခံစား권ကိုကိုကမရနိုင်ပါဘူးဒါမဲ့လေအရင်အိမ်အောင်ဘေးရဲ့အကျိုးခံစား권ကအခုလက်ရှိကိုယူလိုက်တဲ့သူရဲ့အကျိုးခံစား권ထက်ပိုများမယ်ဆိုရင်တော့များတဲ့သူစီကအကျိုးခံစား권ကိုရွေးပြီးတော့ဘသူရဲ့အကျိုးခံစား권ကိုယူမလဲဆိုတာလုပ်လို့ရပါတယ်။နှစ်ယောက်ရဲ့အကျိုးခံစား권ကိုတစ်ပြိုင်တည်းထဲမရနိုင်တာဖြစ်ပါတယ်။ဆုံးသွားပြီဖြစ်တဲ့အရင်အိမ်အောင်ဘေးစီကရတဲ့အကျိုးခံစား권ကိုယူမလားအခုလက်ရှိအိမ်အောင်သေးရဲ့အကျိုးခံစား권ကိုယူမလားရွေးချယ်ရပါတယ်။အတူပြောရမယ်ဆိုရင်တော့မိုးဆိုးမှမိုးဆိုးဖို့ကအိမ်အောင်ပြန်ပြုတ်ရဲဆိုရင်အိမ်အောင်ဘက်အစ်ရဲ့အကျိုးခံစား권နဲ့အိမ်အောင်ဟောင်းရဲ့အကျိုးခံစား권နှစ်ခုတည်းကနေတစ်ခုကိုရွေးပြီးတော့ရယူနိုင်ပါတယ်။ဒီမြန်မာနိုင်ငံမှာဖြစ်တဲ့ပုံမေးကြည့်တော့ဟုတ်ပါတယ်။ကိုယ်အိမ်အောင်ပြုတ်လိုက်ရင်အရင်အိမ်အောင်ဘက်ရဲ့အကျိုးခံစား권မရတော့တာဟုတ်ပါတယ်။ဒါပေမဲ့ကိုယ်အိမ်အောင်ပြုတ်လိုက်တဲ့သူရဲ့အကျိုးခံစား권ကသူနဲ့အတူပါလာမလား။ဒါမှမဟုတ်ကိုယ်အိမ်အောင်ပြုတ်လိုက်တဲ့သူကအလုံးလက်မဲ့ဘဝမှာတစ်ချောင်းလုံးနဲ့အလုံးလုံးမလာဘူး။ဒီလိုမျိုးပင်စင်အကျိုးခံစား권လည်းမရှိဘူးဆိုရင်တော့American ပြည်အောင်စုမှလို့အလုံးလက်မဲ့အကျိုးခံစား권ပေးတာမျိုးလည်းမြန်မာနိုင်ငံမှာမရှိဘူးဆိုတော့အဲဒီကကိုယ်အိမ်အောင်ဘက်အစ်စ်ရဲ့အကျိုးခံစား권ကိုသူတို့နှစ်ယောက်စလုံးရရှိမှာမဟုတ်ပါဘူးနော်။တကယ်တမ်းဆိုရင်တော့ဒါတနိုင်ငံနဲ့တနိုင်ငံစနစ်တွေလည်းတော်တော်လေးကိုကွဲပြားကြပါတယ်။ American ပြည်အောင်စုကအခြေအနေကိုပဲကျွန်မဗဟုသုတအနေနဲ့ပြောပြပေးတာဖြစ်ပါတယ်နော်။တော်ရရှင်ရဲ့အစားတွေကိုပြန်ချားပေးတာဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်။ မြန်မာတဲချစ်တော်ရရှင်တွေအတွက်မြန်မာတဲချစ်နေတဲ့ပုတ်တိလက်ဆောင်ဖြစ်နေထုတ်လွှင့်ပြုံးမှာဖြစ်ပါတယ်နော်ဒီလိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာတည်သချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတေးတောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးခြင်းပါတယ်။စာမရတာကြာပြီဖြစ်တဲ့ကျန်ကင်းမျိုးဘုရားကြီးလက်ငါကိုတင်ဝင်းကြီးရဲ့စာကိုတွေ့ရတော့ VOA ဝိုင်းတော်သူဝိုင်းတော်သားတွေအထူးပဲဝမ်းသာသွားရပါတယ်လို့ပြောခြင်းပါတယ်နော်။ကိုတင်ဝင်းကြီးတေးတောင်းလာတာဖြစ်ပါရဲ့ရှင်။သူကိုယ်တိုင်လည်းနားဆင်ဖို့ပြီးတော့ဘကိုးတိုင်းရွှေချင်းမျိုးလျှက်စစ်တအားဖြန့်ဖြူးရေးရုံကစည်ရီမျိုးမင်းထွန်းပြီးတော့ပြည်မျိုးတရုတ်စုရက်ွက်ကကိုချိုကြီးကိုလူချောကိုတင်ငွေမိသားစုမြောင်းမြမျိုးရိုးကူရက်ွက်ကကိုတင်မောင်မိသားစုတို့အတွဲဆိုပြီးတော့တတိယတေးလက်ဆောင်ပေးပို့လာတာဖြစ်ပါတယ်။သရရှင်ကိုတဝင်းကြီးကတော့ဒီစီစီမှာအင်္ဂလိပ်တေးတခြင်းတစ်ပုတ်ထုတ်လွှင့်ပေးမယ့်အစားသရရှင်ရဲ့တေးတောင်းစာဒါမှမဟုတ်လဲအကြောင်းအရာမျိုးစုံရေးသားထားတဲ့အစားတွေကိုထုတ်လွှင့်ပေးပါတယ်။ကိုတင်ဝင်းကြီးဟုတ်ကဲ့ထုတ်လွှင့်ပေးခြင်းပါလေရှင်ဒါမဲ့အနောက်တိုင်းဒေဂီတာပရိသတ်အတွက်လည်းကျမတို့ကအစီအစဉ်သက်သက်တခုမထုတ်လွှင့်ပေးနိုင်တာမလို့ဒီတင်းငရီအစီအစဉ်မှာပဲမြန်မာသချင်းလေးတစ်ပုတ်အင်္ဂလိပ်သချင်းလေးတစ်ပုတ်ထုတ်လွှင့်ပေးရတာဖြစ်ပါရဲ့နော်နားလည်မယ်လို့မျှော်လင့်ပါတယ်ရှင်ကျမတို့အချိန်ပိုခဲ့ရင်တော့အင်္ဂလိပ်သချင်းကိုသက်သက်အစီအစဉ်ထုတ်လွှင့်ပေးပြီးတော့အစားတွေများများထုတ်လွှင့်ပေးဖို့ကြိုးစားပါမယ်ဒီဘက်တော့ VOA တိချစ်တော်ရရှင်နဲ့အားလုံးအတွက်ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့သချင်းလေးကတော့ဆောင်းလိုက်နဲ့ချမ်းပြေတည်ဆူထားတဲ့တငယ်ချင်းတွေဆိုတဲ့တခြင်းလေးဖြစ်ပါတယ်ရှင်။အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော
်။လေကူပြန်ဆောင်နိုင်မို့ရာတို့တွေကပါကတကယ်ချာနာcuddly knado mean the day i meet my ba the ngajin dwe be ma le ma ga tan ta yo editable mo ni lo le ma tu nai de kha sa te ni ja de jaw mu pyan mi yang ga do dna lo na wa na mi pyan Going cozy deep on zebo time to chat in chimya ba Coco jo le min sha ba Tu mya ri twat le nge nya kwa Yong chi ba le tane chan no si ta twi Mo ya ta
Sao lai ne swan pye ti su ba de tange chin ni so de tchen ko na sin ke cha ya da ba မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်ပေမာလေးမကတန်တယုံအဲ့ဒီတပူဘုံနေလုံးလည်းမထူနိုင်တဲ့ခ
ါအခုလို VOA မြန်မာပိုင်းကအစီအစဉ်တွေကိုနားဆင်အားပေးကြတဲ့တော်ရရှင်အားလုံးကိုလည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကကျေးဇူးအထူးတင်ပါတယ်ရှင်ဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါလွဲမယောင်နဲ့ခက်တိမ်မြောင်နဲ့နတ်မဲ့ပြည်တွင်းငင်းချမ်းရေးဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါရှင
်။ပြီးခဲ့တဲ့ဇူလိုင်20ရက်နေ့ကကာကွယ်ရေးဦးစီးချုပ်ရုံးမှာ တမ်မရော်နဲ့သက်ဆိုင်တဲ့သတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့ပါတယ်သတင်းစာရှင်းလင်းပွဲမှာစစ်ဘက်ရဲ့လုံခြုံရေးအရာရှိချုပ်ဒူးဘူချုပ်ကြီးမြတ်ထုံးဦးကကချင်ပြည်နယ်မြကြီးနားမြို့ဗလာမင်းထင်တရားနာမှာကျောင်းသားမောင်ကွန်ဆိုင်အောင်တနတ်တီမှန်သေဆုံးမှုရှမ်းပြည်နယ်မိုင်းရော်ကျေးရွာနားမှာရွာသားတချို့ရဲ့အလောင်းတွေတွေ့ရှိမှုစတဲ့တမ်မရော်နဲ့ပတ်သက်နေတဲ့အမှုခင်းတွေကိစ္စရှင်းလင်းပြောဆိုခဲ့တဲ့အပြင်လက်ရှိဒေါန်ဆန်းစုကြည်ဦးဆောင်ပြီး NLD အစိုးရကအကောင့်ထဲပေါ်နေတဲ့27ရာစုပင်လုံညီလာခံဆိုင်ရာကိစ္စတွေကိုလည်းရှင်းလင်းပြောဆိုခဲ့ပါတယ်။တမတော်ရဲ့သဘောထားလိုယူဆရမယ့်ဒူးဘူချုပ်ကြီးမြတ်ထုံးဦးရဲ့ပြောဆိုချက်တွေဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ UFC ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီခေါင်းဆောင်တွေပြောဆိုခဲ့တာတွေနဲ့သဘောထားချင်းမတူညီပါဘူး။ဒေါန်ဆန်းစုကြည်အနေနဲ့သူမျှော်မှန်းသလိုလာမယ့်ဩဂုတ်လမကုန်ခင်အားလုံးပါဝင်နိုင်မယ့်27ရာစုပင်လုံညီလာခံကြီးကိုကျင်းပနိုင်မှာလားအခြားဘာအခက်အခဲတွေများတွေ့နိုင်သေးသလဲဆိုတာဆွေးနွေးကြည့်ကြရအောင်ပါ
ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရန်ကုန်ရောက်လာတဲ့ UNFC ခေါင်းဆောင် KIO ဒုက္ခတာဘူချုပ်ကြီးအင်ဘန်လာကလေးစိတ်ကိုရောက်ရောက်ချင်းအစိုးရအနေနဲ့တိုင်းရင်းသားတွေတောင်းဆိုတာတွေကိုလိုက်လျောရင်ငြိမ်းချမ်းရေးကိစ္စအဆင်ပြေမယ်ဆိုပြီးထုတ်ဖော်ပြောဆိုပါတယ်ဆွေးနွေးပွဲအတွင်းမှာလည်းတက်မတော်နဲ့လက်နက်ကင်တိုင်းရင်းသားတွေတနိုင်ငံလုံးအတိုင်းအတာနဲ့နှစ်ဖက်တပြိုင်နက်တည်းအပြစ်ခတ်ရစဲရေးကြေညာကြဖို့တောင်းဆိုပါတယ်။ဒေါန်ဆန်းစုကြည်ကတော့တက်မတော်ဘက်နဲ့ညှိနှိုင်းပေးမယ်လို့ဖြေပါတယ်။ဆွေးနွေးပွဲမှာထုံးစံအတိုင်းဒေါန်ဆန်းစုကြည်ကတိုင်းသားတွေအနေနဲ့ကိုဘာတောင်းမလဲဆိုတာထက်ကိုဘာကိုပေးရမလဲဆိုတာစဉ်းစားပါဆိုပြီးပြောပါတယ်။ဒါကပဋိပက္ခဖြစ်နေတဲ့နှစ်ဖက်အင်အားစုတွေအပေးယူအလျှော့အတင်းလုပ်ကြဖို့ဒေါန်ဆန်းစုကြည်ပြောနေကြစကားပါ။ဒါပေမဲ့အဲ့ဒီစကားနဲ့ပတ်သက်ပြီး UNFC ခေါင်းဆောင်ခူဦးရေကကျုပ်တို့တီနေတွေတွားကြည့်ပါဦး။တောင်တွေဟာမြေပြန့်တွေဖြစ်ကုန်ပြီ။မြစ်ချောင်းအိမ်ရင်တွေခန်းချောက်ကုန်ပြီ။ကျုပ်တို့လူတို့ကြေးရွာတွေပျက်စီးကုန်ပြီ။တချို့ဆိုဒုက္ခသည်စခန်းရောက်ကုန်ပြီ။မြေပေါ်မြေအောက်တယံဇာတပျက်စီးတွေလည်းကုန်ပြီ။တစ်ပင်ဝါးပင်တွေလည်းမရှိတော့ဘူး။ကဲကျုပ်တို့စီကဘာရီထပ်ပေးရအောင်မလဲဆိုပြီးအငော့တူးတဲ့သဘောမျိုးသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါသေးတယ်။ပြောရရင်လက်ရှိအပြစ်အခက်ရစဲမထားတဲ့လက်နက်ကင်တိုင်းရင်းသားတွေရဲ့သဘောထားဟာအရင်နှုန်းကအတိုင်းမပြောင်းမလဲရှိနေစေဆိုတဲ့သဘောပါပဲ။အလားတူပါပဲ။သတင်းစာရှင်းလင်းပွဲမှာဒုဗိုလ်ချုပ်ကြီးညာထွန်းဦးကလည်း27ရာစုပင်လုံညီလာခံဆိုတာအရင်သမရဦးသိန်းစိန်အစိုးရကဦးစီးကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံနဲ့အတူတူပဲလို့ဥဆောင်ကျင်းပမဲ့ဒေါန်ဆန်းစုကြည်ကိုတိုင်ပြောဆိုထားပြီးဖြစ်တဲ့အကြောင်းအရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာတတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ် NCA အပေါ်မှာအခြေခံထားတာဖြစ်တဲ့အကြောင်းဒါကြောင့်အပြစ်ရဲ့မထားတဲ့လက်နက်ကင်ဖွဲ့တွေအနေနဲ့ NCA ကိုလက်မှတ်ထိုးဖို့လိုတဲ့အကြောင်းဒါအပြင်ကိုကန့်တအောင်းပလောင်နဲ့အေးရခိုင်တပ်ဖွဲ့တွေအနေနဲ့လည်းလက်နက်ကင်လမ်းစဉ်ကိုဆွလွတ်ဖို့တပ်မတော်ကသဘောထားထုတ်ပြန်ထားပြီးဖြစ်တဲ့အကြောင်းဒါအပြင်မိုင်းကြရန်ဆွေးနွေးပွဲလည်းလုပ်ဖို့မလိုဘူးစသဖြင့်ပြောဆိုပါရယ်ဒါဟာလည်းတပ်မတော်ဘက်ကသဘောထားအရင်အတိုင်းမပြောင်းမလဲရှိနေစေဆိုတာပြတဲ့သဘောပ
ါအခက်အခဲကြုံရမှာကဒုံဆန်းစုကြည်ပါ27ရာစုပင်လုံညီလာခံမှာအားလုံးပါဝင်နိုင်ရေးဆိုရင်တပ်မတော်ဘက်ကတောင်းဆိုသလိုအပြစ်ရမထားသူတွေအပြစ်ရစာချုပ်မှာလက်မှတ်ထိုးခြင်းထိုးဒါမှမဟုတ်တိုင်းသားတွေဘက်ကတောင်းဆိုသလိုတတိုင်းပြည်လုံးအတိုင်းအတာနဲ့နှစ်ဖက်တပြိုင်နက်တည်းအပြစ်ခတ်ရစေရေးကြေညာကြဆိုတာမျိုးဖြစ်မြောက်အောင်ကောင်းထေဖွေရမယ့်သဘောဖြစ်နေပါတယ်တကယ်တော့ဒေါန်ဆန်းစုကြည်အနေနဲ့ပြည်တွင်းညီညာရေးကိစ္စထိရောက်အောင်မြင်အောင်ဆောင်ရွက်ချင်တယ်ဆိုရင်ညီညာရေးကိုဘယ်နည်းဘယ်ပုံအကောင်ထေဖော်မယ်ဆိုတဲ့တိကျတဲ့မူဝါဒတရားရှိထားထုတ်ပြန်ထားဖို့လိုအပ်ပါတယ်ဥပမာပြစ်ခတ်တက်ခိုက်မှုတွေရစဲထားကြပြီးမှနှစ်ဖက်နိုင်ငံရေးဆိုင်ရာအပြေးယူအလျှော့တင်တနည်းအားဖြင့်27ရာစုပင်လုံညီလာခံဆိုတာကိုလုံးမလားဒါမှမဟုတ်လက်ရှိအနေအထားအတိုင်းအပြစ်ရတချို့အပြစ်မရတချို့ရှိနေတဲ့အနေအထားမှာပဲငြိမ်းချမ်းညီလာခံမှာအားလုံးကိုပါဝင်စေပြီးဆွေးနွေးညှိနှိုင်းတာတွေလုပ်ကြမလားဆိုတာပ
ါအမှန်ဆိုရင်ဒေါန်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံဆိုတာဟာငြိမ်းချမ်းရေးဆွေးနွေးပွဲတွေရဲ့အစဖြစ်ပါလိမ့်မယ်ဒီညီလာခံတစ်ချိန်လောက်ကျင်းပရုံနဲ့နိုင်ငံရေးဆိုင်ရာအဖြေတစ်ခုခုထွက်လာနိုင်မှာမဟုတ်ပါဘူးမြန်မာနိုင်ငံရဲ့အနာဂတ်ပုံမှန်သဏ္ဍာန်ဆိုင်ရာကိစ္စနိုင်ငံရေးအဖြေရှာရေးကိစ္စဆိုတာဟာတလနှစ်လနဲ့မပြီးနိုင်တစ်နှစ်နှစ်နှစ်နဲ့လည်းမပြီးနိုင်ဒီတဲ့အချိန်ယူပြီးလုပ်ရလိမ့်မယ်ဆိုတာတက်မတော်ဘက်ကရောလက်နက်ကင်တိုင်းရင်းသားတွေဘက်ကပါသဘောပေါက်ထားပြီးသားကိစ္စပါဒီလိုအခြေအနေအောက်မှာအပြစ်ခက်ရစဲရေးလက်မှတ်ရေးထိုးမထားကြရင်တစ်ဖက်မှာငြိမ်းချမ်းရေးညီလာခံကြီးလုပ်နေပြီးတစ်ဖက်မှာပြစ်ခတ်တိုက်ခိုက်နေကြရင်အဆင်ပြေမှာတော့မဟုတ်ပါဘူး အခုရက်ပိုင်းအတွင်းမှာပဲအပြည့်ရက်ထားတဲ့လက်နက်ကင်တိုင်းသားအဖွဲ့တွေအပြည့်ရက်မထားတဲ့လက်နက်ကင်တိုင်းသားအဖွဲ့တွေအားလုံးပေါင်းပြီးကချင်ပြည်နယ်မိုက်ကြရံမှာညီလာခံတစ်ခုလုပ်ကြပါဦးမယ်။ဒါဟာအရင်သမရဦးသိန်းစိန်လက်ထက်ကလုပ်ခဲ့တဲ့လော်ခီလာညီလာခံ၊လိုက်စာညီလာခံတွေကိုသတိရစရာပါပဲ။ဒီညီလာခံကြီးကနေအရင်ညီလာခံတွေမှာဆွေးနွေးသဘောတူညီချက်ရခဲ့တာတွေထက်ပိုးပြီးကောင်းတဲ့ရလက်မျိုးရမလာရင်ထူးခြားတဲ့ညီလာခံလို့ခေါ်နိုင်မှာမဟုတ်ပါဘူး
။ဒီနေရာမှာပြီးခဲ့တဲ့ရက်ပိုင်းထိုင်းနိုင်ငံချင်းမိုင်မြို့မှာလုပ်ခဲ့တဲ့အပြည့်အတိုင်းသားလက်နက်ကိုင်ရှစ်ဖွဲ့အစည်းအဝေးမှာခင်ယူဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစစ်ဖို့ပြောခဲ့တဲ့စကားကတော့မှတ်သားဖို့ကောင်းပါတယ်။သူကမိမိတို့ရဲ့နိုင်ငံရေးလိုလားချက်နိုင်ငံရေးဆွေးနွေးမှုတောင်းဆိုချက်များဟာပဂရီတိုင်းပြည်ရဲ့အခြေအနေနဲ့လက်လျောညီထွေကိုက်ညီပြီးတက်ဆိုင်ရာအစုအဖွဲ့များအားလုံးကလက်ခံနိုင်တဲ့လက်တွေ့ကျပြီးအကောင့်ထဲပေါ်နိုင်တဲ့နိုင်ငံရေးအဖြေကိုရရှိဖို့လိုအပ်ပါတယ်။ဆိုလိုတာကမိမိလိုအပ်ချက်အကုန်လုံးရမှလက်ခံနိုင်တဲ့နိုင်ငံရေးအဖြေမဟုတ်ဘဲတမတမကျတဲ့နိုင်ငံရေးအဖြေကိုရရှိဖို့ဆောင်ရွက်ရမှာဖြစ်ပါတယ်ဆိုပြီးပြောခဲ့ပါတယ်။လက်ရှိတမတော်ဘက်ကရောလက်နက်ကန်တိုင်းသားတွေဘက်ကပါအရင်ကင်ဆွဲထားတဲ့မူတွေကိုအလျှော့မပေးဘဲဆက်ပြီးဆုတ်ကင်ထားကြမယ်ဆိုရင်ဖြင့်ဒေါက်ဆန်းစုကြည်ဥဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံစတင်နိုင်ရေးအခက်ခဲတွေတွေ့နေအောင်မှာပဲဖြစ်ကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေနဲ့ရုပ်သံကိုအင်တာနက်ဝက်ဘ်ဆိုက်ကနေကြည့်ရှုနားဆင်မယ်ဆိုရင်တော့လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။
သောအမီရဲ့အတွက်အမျိုးသမီးတွေဟာမျိုးသားတွေနဲ့ရင်မောင်းတန်းပြီးအလုပ်လုပ်နေကြရတာပါ။အိမ်ပြင်ထွက်ပြီးလုပ်လုပ်ကြရတဲ့အမျိုးသမီးတွေရဲ့ဘေးကင်းလုံခြုံရေးအတွက်လက်ရှိမြန်မာနိုင်ငံတရားဥပဒေအရတရားဥပဒေကိုလက်တွေ့ကျင့်သုံးနေတဲ့အာဏာပိုင်တွေဘက်ကဆောင်ရွက်ပေးဖို့တာဝန်ရှိတဲ့အတိုင်းမမမမခိုင်ခံခန့်ခန့်ရက်တီကာကွယ်ပေးနေတာမျိုးရှိပါရဲ့လား။လုံလောက်ပါရဲ့လားဆိုတာအခုလာမယ့်အင်္ဂါနေ့ညတရားရေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်အင်္ဂါညအမီဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုပို့ထားပေးပါကိုတိုင်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လေဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နယ်ပဲဖြစ်ဖြစ်ကြိုပြီးပို့ထားလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
လို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့တိုက်ရိုက်လေလံအစီအစဉ်တွေမှာသရရှင်တွေပါဝင်ဆွေးနွေးကြပြီးတော့နားဆင်ကြဖို့လည်းဖိတ်ခေါ်ပါရရှင်။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်မှာပါ။မက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကပြောပြထားပါရရှင
်။အင်ဒိုနီးရှားနိုင်ငံကဂျပန်ကဖေးလို့နာမည်ပေးထားတဲ့ဆိုင်ဟာအိမ်သာကျွေးွက်တွေကိုသုံးတဲ့စားတောက်ဆိုင်ဖြစ်ပါတယ်။ဒီအိမ်သာကျွေးွက်တွေသုံးထားတဲ့ဆိုင်ဟာဈေးကြီးတဲ့စားတောက်ဆိုင်တွေလို့မဟုတ်ပေမဲ့အင်ဒိုနီးရှားနိုင်ငံသားတွေကတော့အထူးဆန်းအနေနဲ့ကြိတ်ကြိတ်တိုးလာရောက်စားတောက်ကြပါတယ်။ဒီဆိုင်မှာဘိုထိုင်းလို့ခေါ်တဲ့အိမ်သာကျွေးွက်တွေကိုထိုင်းစရာထိုင်းကုန်တွေအဖြစ်သုံးထားပြီးတော့မြန်မာနဲ့အာရှတစ်လွှားမှာအသုံးများတဲ့စောင့်ကြောက်ထိုင်ရတဲ့အိမ်သာကျွေးွက်တွေကိုတော့စားစရာထည့်တဲ့ပုဂံတွေအဖြစ်သုံးထားတာပါ။အင်ဒိုနီးရှားဆိုင်နံပါတ်ဂျပန်ရဲ့အထိပ္ပယ်ကလည်းအိမ်သာဖြစ်ပြီးတော့ဂျာဘာကျွန်းပေါ်ကစီမရန်မြို့မှာဖွင့်ထားတာပါဒီဆိုင်မှာအင်ဒိုနီးရှားရိုးရာအစားအသောက်တစ်ခုဖြစ်တဲ့ဘက်ဆူအသားလုံးဟင်းရည်နဲ့အရက်မပါတဲ့ကော်တီအချိုယူတွေလည်းရနိုင်ပါတယ်အိမ်သာကျွေးွက်တဲကအစာတွေကိုစားရမကိုရွံ့တဲ့သူတွေအထက်တော့ဝင်ပေါက်နားမှာအန်ဘိုအိတ်ကလေးတွေလည်းချိတ်ပေးထားပါတယ်လာစားတဲ့သူတွေအနေနဲ့အစပိုင်းမှာယွံ့ကြပေမဲ့လည်းနောက်ပိုင်းမှာတော့တန်ရှင်းပြီးကျန်းမာရေးနဲ့ညီညွတ်တဲ့အတွက်လာစားကြပါတယ်ဒီဆိုင်ပါရှင်ကတော့ပြည်သူ့ကျန်းမာရေးပညာရှင်တယောက်ဖြစ်ပြီးပြည်သူတွေအနေနဲ့ကျန်းမာတန်ရှင်းရေးအတွက်အလေးထားဂရုပြုမိစေဖို့အခုလိုဖန်တီးဖြစ်ခဲ့တာလို့ပြောပါရယ်အင်ဒိုနီးရှားနိုင်ငံကလူသန်းပေါင်းများစွာဟာတန်ရှင်းတဲ့အိမ်သာမရှိကြသေးတဲ့အကြောင်းသတိပေးနေတာလည်းဖြစ်ပါရယ်မွတ်စလင်အများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံကဝေဖန်သူတွေကတော့ဒီဆိုင်ဟာမသင့်တော်တဲ့အပြင်အစ္စလမ်ဘာသာရေးစည်းကမ်းတွေကိုလည်းဆန့်ကျင်နေတယ်လို့ပြောပါရယ်ရှင်
ခဲ့တဲ့တနင်္လာနေ့ကမက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့နယ်မိုင်30အကွာမှာဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းဝင်ခဲ့တဲ့ရိုးရာကာပွဲတစ်ခုကိုကျင်းပခဲ့ပါတယ်။မက္ကဆီကန်အယောက်260လောက်စုပေါင်းပြီးရိုးရာဝတ်စုံတွေနဲ့ကိုလိုနီခေတ်မတိုင်ရင်ကသမိုင်းဝင်ပိရမစ်နေရာတစ်ခုမှာကပြခဲ့ကြတာပါ။ကပြသူတွေက ရိုးရာအတိုင်းအမွှေးအတောင်တွေဝစ်စုံတွေကိုဝစ်ဆင်ပြီးစီးကြက်တွေနဲ့ကာခဲ့ကြတာပါ။ဌာနီတိုင်းသားတွေရဲ့ဘုရားသခင်တွေကိုပူဇော်တဲ့အနေနဲ့အခုလိုကပြတာလည်းဖြစ်ပါတယ်။ Guinness ကမ္ဘာစံချိန်ချိုးဖို့အတွက်လူအယောက်260ဟာတနေရာထဲမှာရိုးရာအကကိုကပြကြရမှာဖြစ်တယ်လို့ UNESCO ကကျွမ်းကျင်သူ2ယောက်နဲ့အခြားလေးလာသူ22ယောက်ကလည်းရိုးရာဂုဏ်ပြုခြင်းအခမ်းအနားဖြစ်မဖြစ်လာကြည့်ကြပါရခင်ဗျာ
music နဲ့တကယ်ကခပတ်ဆိုင်ဖိုင်ရှေအမတ်တယောက်ဓမြတိုက်ခင်ရတာကိုရိုက်ထားတဲ့လုံချိုရေးဗီဒီယိုတစ်ခုနာမည်ကြီးသွားပါတယ်အဲ့ဒီဗီဒီယိုဖိုင်ထဲမှာတော့တနက်နေ့ချင်းချောက်ပြီးတော့ပတ်စံတောင်းနေတဲ့ဓမြကိုဂရုမစိုက်ပဲဆိုင်ရှင်ကသူ့ရဲ့ဈေးဝယ်သူကိုရောင်းခဲ့တဲ့အတွက်နာမည်ကြီးသွားတာဖြစ်ပါတယ် new zealand နိုင်ငံ chris church မြို့ကအီဂျစ်နယ်ဘွားအာမက်ပိုင်နဲ့ကပတ်ဆိုင်ကိုခေါင်းဆုအင်ဂျီဝစ်ပစ္စတိုတနက်ကင်ထားတဲ့လူတယောက်ဝင်လာခဲ့ပြီးတော့တနက်နဲ့ချင်းချောက်ငွေတောင်းခဲ့တာပါဆိုင်ပါရှင်ကလည်းသူ့ကိုပြည့်ရဲမှာမဟုတ်ဘူးဓမြတိုက်ဖို့လာတာပဲလို့တွေးပြီးတော့ဓမြတိုက်တာကိုဂရုမစိုက်ပဲသူ့လောက်ဆရာရှိတာကိုဆက်လုပ်နေခဲ့တယ်လို့ဈေးဝယ်တဲ့သူမှာယူတဲ့အစားအသောက်ကိုလည်းချက်ပြီးခဲ့ပါတယ်ဈေးဝယ်တဲ့သူကလည်းကြောက်ကြောက်နဲ့သူ့အစားအသောက်ကိုလှမ်းယူထွက်သွားခဲ့ပြီးတော့ဆိုင်ပါရှင်ကလည်းဒီဆိုင်နောက်ဖေးမိဖို့ကြောင်းတဲ့ကိုထွက်သွားခဲ့ပါတယ်တနတ်သမားလည်းဘာလို့ရမှန်းမသိအချိန်အတော်ကြာရက်နေပြီးတဲ့နောက်မှာသူ့ဘာသာသူဆိုင်တဲ့ကနေပြန်ပြီးတော့ထွက်သွားခဲ့တာပါ။နယူးဇီလန်ကိုရောက်နေတာနှစ်20ကြာပြီဖြစ်တဲ့သူကတရေကောင်းမဟုတ်ပါဘူးလို့ဒီအသက်55နှစ်အရွယ်အာမက်ကပြောပါတယ်။ဓမြထွက်သွားပြီးတော့မှသူ့ရဲ့နှလုံးခုန်တံတွေမြန်နေတဲ့အကြောင်းလည်းသတိပြုမိခဲ့တာပါ။အခုချိန်မှာတော့သူ့ရဲ့ကလေးတွေရဲ့တိုက်တွန်းချက်ကိုနားထောင်ပြီးဆိုင်ကိုစောစောပိတ်နေပါပြီ။ရဲတွေကတော့တနတ်ကင်ဓမြကိုရှာဖွေနေသေးပါရှင်။
ခုတော့ VOA မြန်မာပိုင်းရဲ့တင်းလာနေနေတဲ့ခင်အစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ဦးစံမိုးဝေကပြောပြမှာပါရှင
်။ဂျာမနီနိုင်ငံမြူနစ်မှာပြီးခဲ့တဲ့တောက်ကြာနေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွင်လူ6ယောက်ကိုပစ်တက်ခဲ့တဲ့ဆဲဂျော်တက်တနတ်သမားဟာစိတ်ရောဂါအတွက်ဆေးကုသမှုခံယူနေရပြီးတော့သူဟာအခုလိုလူအုပ်ထဲကိုပစ်ခတ်ဖို့အတွက်တစ်နှစ်ကျော်ကလေးကစီစဉ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ဂျာမန်စုံစမ်းစစ်ဆေးသူတွေကပြောကြပါဗျ။အော်ဂိုလန်ငားရည်နေမှာစတင်မဲ့ရီယိုအိုလံပစ်ပြိုင်ပွဲမှာတမ်းမြစ်ဆေးတွေတုံးဆွဲတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ရုရှားအားကစားသမားအားလုံးကိုပိတ်ပင်ဖို့မလုပ်ဖို့အတွက်နိုင်ငံတကာအိုလံပစ်ကော်မတီ IOC ကဆုံးဖြတ်ချက်ချခဲ့ပါတယ်။အားကစားသမားတဦးချင်းစီရဲ့ရပိုင်ခွင့်ကိုကာကွယ်ဖို့အတွက်ပြိုင်ပွဲမှာအနိုင်ရဖို့ရည်ရွယ်ချက်နဲ့တမ်းမြစ်ဆေးမတုံးဆွဲတဲ့ရုရှားအားကစားသမားတွေကိုရှင်ပြိုင်ခွင့်ပေးမှာဖြစ်တဲ့ကြောင့်တင်းငွေနေလေးမှာပြောဆိုခဲ့တာပါ။ဒါပေမဲ့နွေရာသီအားကစားပြိုင်ပွဲ28မျိုးစလုံးမှာပါဝင်ချင်းချင်းပြန်ရရမယ်ရုရှားအားကစားသမားတွေအားလုံးကတော့ဆေးစစ်မှုကိုအသေးစိတ်ခံယူကြရမှာဖြစ်ပါတယ်တူရကီနိုင်ငံရဲ့အာဏာရပါတီနဲ့အတိုက်ခံပါတီပါတီဝင်တွေဟာဒီမိုကရေစီကိုအားပေးထောက်ခံကြပြီးတော့ဇူလိုင်လ15ရက်နေ့ကတွေးထွက်တမ်းရုံဖြစ်ပွားခဲ့တဲ့အာဏာသိမ်းရန်ကြံစီမှုကိုပြစ်တင်ရှုံချတဲ့အနေနဲ့လူထုစုဝေးပွဲတစ်ခုကိုအတူတွဲပြီးတော့ကျင်းပခဲ့ပါတယ်အဲ့ဒီလူထုစုဝေးပွဲကြီးကိုတူရကီနိုင်ငံရဲ့အကြီးဆုံးအတိုက်ခံပါတီဖြစ်တဲ့ Republican People's Party ကနေခေါ်ယူခဲ့တာဖြစ်ပြီးတော့အစ္စတန်ဘူးမြို့ကအထင်ကရရင်မြန်မာတနင်္ဂနွေနေ့ကလုံခြုံရေးတင်းကြပ်စွာနဲ့ကျင်းပခဲ့တာပါတရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်တဲ့နေရာမှာအကောင်းဆုံးနဲ့ယုံကြည်စိတ်ချအောင်မိဖက်နိုင်ငံဖြစ်လို့တဲ့ဆန္ဒရှိတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးကဗီယန်ကျင်းမြို့တော်မှာတင်းနှင်းဝင်နေတာပြောကြားခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါဦးဆံမိုးဝေဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲကောင်ပါရှင်အင်ဂျင်နီယာကတော့ဂျော့ဂျွန်အယ်ဆန်ဖြစ်ပါတယ်ရှင်အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်အားလုံးကိုကျေးဇူးထူးတင်ပါတယ်မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.